Welcome to the Voice of America in Burmese.
မင်္ဂလာတနင်္ဂနွေမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တန်ရဲ့2022ခုနှစ် AB လ3ရက်တနင်္ဂနွေမနက်ခင်းအစီအစဉ်တွေကို VOA Facebook စာမျက်နှာကပါရုပ်သံနဲ့အတူဓာတ်ရိုက်ပူးတွဲထုတ်လွှင့်ပေးနေပါပဲကျွန်တော်ကခင်မောင်စိုးမင်းပါဒီကနေ့တနင်္ဂနွေမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါဒီကနေ့မနက်ခင်းထုတ်လွှင့်ပေးမယ့်မြန်မာနဲ့နိုင်ငံတကာသတင်းတွေကတော့ရုရှားတပ်တွေစုခွာသွားတဲ့နေရာမှာမိုင်းထောင်ထားတာတွေရှိကြောင်းယူကရိန်းဘက်ကစွပ်စွဲလိုက်ပါတယ်။ဝါရှင်တန် DC ကရုရှားကျူးကျော်မှုဆန္ဒပြပွဲမြမအရေးလှုပ်ရှားသူတွေတွားရောက်ပူပေါင်းကြပါတယ်။နျူကလ িয়ার တိုက်ခိုက်ရေးရင်ငုတ်သင်္ဘောတာဝန်ပေးရပွဲကိုသမ္မတဂျိုးဘိုင်ဒင်တက်ရောက်ခဲ့ပါတယ်။အဲဒီနောက်ဆက်သွယ်မေးမြန်းချက်တွေနိုင်ငံတကာသတင်းဆောင်ပါတွေကိုလည်းဆက်လက်တင်ဆက်ပေးမှာပါ။အဲဒီအထက်ကအမည်အနေနဲ့ကြားရမှာတခုကတော့
အဲ့တော့ကျမတို့ဗမာပြည်ကိုဒေါ်အောင်ဆန်းစုကြည်နဲ့ကလာအဲ့သဘောတူညီချထားပြီးဗမာပြည်မှာဒီရထားတိုင်းပေါ့ဆိုတာဒါမဲ့ဒီစစ်ကောင်စီခင်မှာရက်ထားလို့ဖြစ်တာပေါ့နော
်တရုတ်အစိုးရနဲ့မြန်မာစစ်ကောင်စီတို့ရဲ့ဆက်ဆံရေးနဲ့ပတ်သက်ပြီးဒေါက်တာလှကျော်စောနဲ့ဆက်သွယ်မေးမြန်းချက်မှာအပြည့်စုံကြားရမှာပါအဲ့ဒီနောက်ယူကရိန်းစစ်ပွဲကြောင့်နိုင်ငံတကာလူသားချင်းစာနာမှုအကူအညီလိုအပ်ချက်တွေများပြားနေတဲ့အကြောင်းသတင်းဆောင်ပါကိုလည်းထုတ်လွှင့်ပေးပါမယ်ဆလဗီအပတ်စဉ်ကဏ္ဍတွေအနေနဲ့ဒို့အတန်ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာတပတ်အတွင်းမြန်မာသတင်းတွေကိုလည်းနားဆင်ကြည့်ရှုကြရမှာပါ။အဲကဲအခုတော့ဒီကနေ့တနင်္ဂနွေတွေမနေ့ခင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုဇော်မိုးကျော်တို့ကပြောပြပေးကြမှာပါခင်ဗျာ
။ယူကရိန်းတပ်တွေဟာစနေနေ့မှာရုရှားတန်ကြပ်ကကားတွေအပြည့်စည်းပုံတွေနဲ့ပြည်နေတဲ့မြို့တော်ကီယက်မြောက်ပိုင်းကနေရာအတော်များများကိုပြန်ပြီးသိမ်းယူနေပါတယ်။ယူကရိန်းအရှေ့ပိုင်းမှာစစ်စင်ရေးတွေကိုအာရုံစိုက်ဖို့အတွက်ကီယက်ဝန်ကျင်မှာစစ်ရေးလျှော့ချမယ်လို့ရုရှားကကြေညာခဲ့တဲ့ပြီးခဲ့တဲ့သတင်းဘက်ကစပြီးဒီမြောက်ပိုင်းဒေသတစ်လွှာကမြို့ရွာပေါင်း30ကျော်ကိုယူကရိန်းတပ်တွေပြန်ပြီးသိမ်းပိုက်နိုင်ခဲ့တယ်လို့ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီရဲ့အကြံပေးကပြောပါတယ်။ယူကရိန်းကိုထိုးစစ်ဆတဲ့နဲ့ပထမနေ့ကစပြီးတိုက်ပွဲတွေဖြစ်ပေါ်နေတဲ့ကီယက်အနောက်မြောက်စင်ချေဘုံအရက်ကဟော့စတိုမဲလ်လေဆိပ်ကနေရုရှားတပ်တွေထွက်ခွာသွားပြီလို့ဗြိတိန်စစ်ထောက်လှမ်းရေးကပြောပါတယ်။အရှေ့ပိုင်းမှာတော့မာရီပိုစိတ်ကမ်းမြို့ကဘေးလွတ်ရာကိုထွက်ပြေးဖို့အတွက်ကြိုးစားနေတဲ့ဒေသခံတွေကိုချက်ချင်းကြီးတပ်ဖွဲ့ရင်တန်းကကယ်ထုတ်ဖို့အတွက်ကြိုးစားနေပါတယ်။ရုရှားတွေကငြိမ်းချမ်းညှိနှိုင်းမှုအတွက်အပြုသဘောဆောင်တာပြတာတဲ့အနေနဲ့ကီယက်ဝန်ကျင်ကရုရှားတပ်တွေကိုရုတ်သိမ်းကြောင်းပြောပေမဲ့ယူကရိန်းနဲ့သူ့မဟာမိတ်တွေဘက်ကတော့ရုရှားတပ်တွေဟာဆုံးရှုံးမှုတိတ်ကိုကြီးမားတဲ့အတွက်တပ်ရင်အားပြန်စုစည်းနေရတာသာဖြစ်ကြောင်းပြောပါတယ်။ပိုယဟန်မင်းကြီးဖရန်စစ်ကတော့အာနာရှင်တချို့ဟာအမျိုးသားရေးအတွက်ဆိုရက်ခေတ်နောက်ပြန်ဆွဲနေတဲ့အတွေ့အခေါ်နဲ့ရံပြုတ်တိုက်ခိုက်နေတာတွေ့ရတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကိုဓာတ်ရိုက်နိုင်မဲ့ထုတ်မပြောဘဲဝေဖန်ခဲ့ပါတယ်။ယူကရိန်းတပ်တွေကတိုက်ထုတ်တာကြောင့်ဖြစ်စေသူတို့ဘာသာဖြစ်စေယူကရိန်းမြောက်ပိုင်းကနေပြန်ပြီးဆုတ်ခွာကြတဲ့ရုရှားတပ်တွေဟာတမင်သက်သက်မိုင်းတွေကိုထောင်ခဲ့ကြတယ်လို့ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီကဆွဆွဲလိုက်ပါတယ်။ရုရှားဘက်ကယူကရိန်းရှေ့ပိုင်းကိုဦးစားပေးပြီးတိုက်ခိုက်ဖို့အတွက်ကီယက်မြို့တော်နဲ့မြောက်ပိုင်းချန်နီယက်ဒေသတလွားကသူတို့ရဲ့စစ်စင်ရေးကိုလျှော့ချမှာဖြစ်ကြောင်းပြီးခဲ့တဲ့သတင်းပတ်ထဲကြေညာခဲ့ခြင်းကစပြီးယူကရိန်းဘက်ကကီယက်ဝန်ကျင်ကမြို့ရွာ30ကျော်ကိုပြန်ပြီးသိမ်းယူခဲ့တယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောပါတယ်။နိုင်ငံမြောက်ပိုင်းမှာရုရှားကျူးကျော်သူတွေတဖြည်းဖြည်းပြန်လည်ဆုတ်ခွာနေတာတိတိတသာတွေ့ရကြောင်းနဲ့တချို့နေရာတွေမှာယူကရိန်းတပ်တွေကတိုက်ထုတ်ခဲ့တာလို့လည်းစနေနေ့ထုတ်ပြန်တဲ့ဗီဒီယိုမင်ကွမှာသမ္မတဇယ်လန်စကီကပြောပါတယ်ဒါပေမဲ့အချက်လက်ထောက်ထားတိတိကျကျတော့မပြောပါဘူးချန်နီယက်အုပ်ချုပ်ရေးမှူးကလည်းရုရှားတပ်တွေဟာသူတို့ဒေသမြို့တော်တဝိုင်းမှာမိုင်းတွေထောင်ရင်းဆုတ်ခွာနေကြတာဖြစ်ကြောင်းအဲ့ဒီမှာထောင်ထားတဲ့မိုင်းအများအပြားရှိကြောင်းစနေနေ့နိုင်ငံတော်ရုပ်သံမှာပြောကြားခဲ့တာပါဒီလိုဆက်ဆွဲပြောဆိုမှုတွေအတွက်ရုရှားကာကွယ်ဝင်ကြီးဌာနကတော့လက်တလောတုံ့ပြန်ဖြေကြတာမရှိသေးပါဘူး။ကီယက်မြို့တော်မြောက်ဘက်ကဒီမီထရစ်ကရွာကလေးမှာတရက်ထဲမှာရင်ဖောက်ခွဲပစ္စည်းပေါင်း1500ကျော်တွေ့ရတဲ့အတွက်အခုရုရှားလက်ကပြန်ပြီးလွတ်မြောက်လာတဲ့ဒီဒေသတလောမှာနေထိုင်ကြသူတွေသတိထားကြဖို့လည်းအရေးပေါ်ဌာနကနှိုးဆော်ထားပါတယ်။သမ္မတဇယ်လန်စကီကတော့မန်ရှင်လေးလုပ်ငန်းတွေလုပ်နေတဲ့နေရာတွေကိုဒေသခံတွေပြန်ပြီးမသွားကြဖို့အတွက်တိုက်တွန်းထားပါတယ်ယူကရိန်းကိုရုရှားဝင်ရောက်တိုက်ခိုက်တာကိုကန့်ကွက်တဲ့အနေနဲ့ ရုရှားနိုင်ငံတလွှာစနေနေ့ကဆန့်ကျင်ဆန္ဒပြခဲ့သူတွေကအဖမ်းခံရသူပေါင်း208ယောက်ရှိနေတယ်လို့ရုရှားနိုင်ငံတွင်နိုင်ငံရေးရဖမ်းဆီးထိန်းသိမ်းမှုတွေကိုစောင့်ကြည့်မှတ်တမ်းတင်နေတယ်ပြည်ရင်းက OBD Info အဖွဲ့ကပြောပါတယ်ရုရှားနိုင်ငံတလွှာဆိုင်ဘီးရီးယားဒေသကနေလူနေထူထပ်တဲ့အနောက်ပိုင်းဒေသအထိမြို့ပေါင်း18မြို့မှာယူကရိန်းစစ်ကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေပြုလုပ်ခဲ့ကြတယ်လို့လည်းဒီအဖွဲ့ကပြောပါတယ်မော်စကိုမြို့ရောမှာအဖမ်းဆီးခံခဲ့ရသူက80ကျော်ရှိတယ်လို့ Saint Petersburg မြို့ကြီးမှာလည်းအလားတူ80ကျော်အဖမ်းခံခဲ့ရတယ်လို့ပြောပါတယ်ဆန္ဒပြမှုတွေကိုစောင့်ကြည့်မှတ်တမ်းတင်တဲ့နောက်အဖွဲ့တစ်ဖွဲ့ဖြစ်တဲ့ F2Z အဖွဲ့ကထုတ်ပြန်တဲ့ဗီဒီယိုထဲမှာတော့အဖမ်းခံရသူတချို့ဟာပန်းတွေကိုကင်လာတာဖြစ်ပြီးသူတို့ကိုအချုပ်ကားရစီခေါ်သွားချိန်မှာပြုံးပြုံးရှင်ရှင်ပဲအဖမ်းခံခဲ့ကြတယ်လို့တချို့ကတော့ကြမ်းကြမ်းတမ်းတမ်းအဖမ်းဆီးခံခဲ့ရတာတွေ့ရပါတယ်အမေရိကန်နိုင်ငံဝါရှင်တန် DC ကသမ္မတအင်ဖြူအရှိမှာတော့အမေရိကန်ရောက်မြန်မာနဲ့ယူကရိန်းနိုင်ငံသားတွေကယူကရိန်းကိုရုရှားဝင်ရောက်ကျူးကျော်တိုက်ခိုက်တာကိုကန့်ကွက်တဲ့အနေနဲ့ဆန္ဒပြခဲ့ကြပါတယ်ယူကရိန်းနေခံစားရတာကိုစာနာစိတ်နဲ့မြန်မာတွေပါလာရောက်ဆန္ဒပြကြတာဖြစ်ကြောင်း Anti-Dictatorship in Burma မြန်မာနိုင်ငံအာဏာရှင်ဆန့်ကျင်အဖွဲ့ကဆန္ဒပြသူတူကပြောပါတယ
်ရုရှားသမ္မတရဲ့အနိုင်ကျင့်မှုကိုခံနေရတဲ့ယူကရိန်းပြည်သူတွေကဘာပဲပြောပြောကျွန်တော်တို့နဲ့အတူတူအခြေအနေဖြစ်ရရှိနေတိုက်ဆိုင်နေတယ်အဲ့ဒီအတွက်သူတို့မှဆုံးရှုံးရလို့ကျွန်တော်တို့ရဲ့ဆုံးရှုံးတာတွေအားလုံးကလည်းဒါဂျန်လူကြီးများရှိနေတယ်ဆိုတဲ့အခြေအနေမှာကျွန်တော်တို့ကစာနာစိတ်နဲ့လာရောက်ပူးပေါင်းတာဖြစ်ပါတယ
်ဒါဇင်နဲ့ချီတဲ့ဆန္ဒပြသူတွေဟာရုရှားအစိုးရရဲ့ယူကရိန်းကိုကျူးကျော်မှုကိုဆန့်ကျင်ကန့်ကွက်ခဲ့ကြတယ်လို့မြန်မာစစ်တပ်အတွက်ရုရှားကစစ်လက်နက်တွေရနေတာမြန်မာစစ်ကောင်စီကနေယူကရိန်းကိုရုရှားကျူးကျော်မှုအတွက်ထောက်ခံနေတာကိုပါဆန့်ကျင်ကြောင်းကန့်ကွက်ဆန္ဒပြကြတာဖြစ်ပါတယ
်ဗီအိုအေအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုက်ဒိုမီတာ32 kHz 9335လိုက်ဒိုမီတာ40 kHz 9839လိုက်ဒိုမီတာ48 kHz 6153ညာနဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါရှင
်ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာသတင်းတွေကိုဆက်လက်တင်ပြပေးပါဦးမယ
်ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့လုပ်ရဟာနိုင်ငံငယ်တစ်ခုအတွက်အလွန်ကြီးမားတဲ့ကြေကွဲစရာလုပ်ရအဖြစ်ပါကစ္စတန်စစ်တပ်အကြီးအကဲကပြစ်တင်ရှုံချလိုက်ပြီးအမြန်ဆုံးအပြစ်ခတ်ရစဲဖို့လဲတိုက်တွန်းပြောဆိုလိုက်ပါတယ်။ဝေချုပ်ကြီးခမာဂျပစ်ဘာဝါရဲ့စနေနေ့ကတူတူခြားခြားဝေဖန်လိုက်တဲ့သဘောထားဟာရုရှားသမ္မတဗလာဒီမာပူတင်ရဲ့လှုပ်ရည်တွေကိုဝေဖန်တာမဟုတ်ဘဲကြားနေဖို့ကြိုးပမ်းနေတဲ့ဝန်ကြီးချုပ်အင်မရန်ခန်ရဲ့ရည်တည်ချက်နဲ့တိတိတသာပွဲလွှဲနေပါတယ်။ရုရှားရဲ့ကျူးကျော်မှုကြောင့်ယူကရိန်းမှာလူပေါင်းထောင်ချီသေဆုံးပြီးတန်းနဲ့ချီဒုက္ခတွေဖြစ်ကြရနိုင်ငံတစ်ဝက်လောက်ထိခိုက်ပျက်စီးကြရတာဟာစိတ်မကောင်းစရာအဖြစ်ဗိုလ်ချုပ်ကြီးဘာဝါကမြို့တော်အစ္စလာမဘက်မှာကျင်းပတဲ့နိုင်ငံတကာလုံခြုံရေးဆိုင်ရာညီလာခံမှာရုပ်တံကားနေတဆင့်ပြောဆိုခဲ့ပါတယ်။ပဋိပက္ခကိုပြင်ရှင်းနိုင်ဖို့အမြန်ဆုံးတွေ့ဆုံဆွေးနွေးကြဖို့တိုက်တွန်းပြီးယူကရိန်းရဲ့ထူးချွန်စွာကုကံတိုက်ခိုက်နိုင်တာကိုလည်းဗိုလ်ချုပ်ကြီးဘာဝါကချီးကျူးပြောဆိုလိုက်ပါတယ်။ယူကရိန်းစစ်ပြေးဒုက္ခသည်တွေကိုကူညီဖို့အရေးအတွက်ပိုလန်နိုင်ငံကိုရောက်ရှိနေတဲ့ဂျပန်နိုင်ငံခြားရေးဝန်ကြီးHideo Fumi Harashi ဟာဝါဆောမြို့တော်မှာဖွင့်လှစ်ထားတဲ့ Ukraine ဒုက္ခသည်စခန်းတစ်ခုကိုစနေနေ့တုန်းကသွားရောက်ခဲ့ပါတယ်။ဂျပန်နိုင်ငံသားရေးဝန်ကြီးရဲ့ပိုလန်ခီးစဉ်အတွင်းပိုလန်ဝန်ကြီးချုပ်အပါအဝင်ဆိုရတာဝန်ရှိသူတွေနဲ့တွေ့ဆုံမှာဖြစ်တယ်လို့နိုင်ငံတကာအဖွဲ့အစည်းတွေနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။နိုင်ငံသားရေးဝန်ကြီး Harashi အပြန်ခရီးမှာ Ukraine ဒုက္ခသည်တချို့ကိုသူ့ရဲ့ဂျပန်အစိုးရလင်းနဲ့ခေါ်ဆောင်သွားနိုင်ဖို့တက်ဆိုင်ရာတာဝန်ရှိသူတွေကစီစဉ်နေစေဖြစ်ပါတယ်။ဒုက္ခသည်တွေကိုအလွယ်တကူလက်ခံလို့မရှိတဲ့ဂျပန်နိုင်ငံဟာလူသားချင်းစာနာမှုအကူအညီအဖြစ်ယူကရိန်းဒုက္ခသည်တချို့ကိုလက်ခံဖို့ပြီးခဲ့တဲ့လတည်းတုန်းကစတင်ပြင်ဆင်ခဲ့ပါတယ်။ပြီးခဲ့တဲ့တောက်ချနေ့တုန်းကတော့ဂျပန်နိုင်ငံမှာနေထိုင်တဲ့ယူကရိန်းရဲ့ဆွေမျိုးသားချင်း300ကိုဂျပန်ကပြည်ဝင်ခွင့်ပေးခဲ့တယ်လို့ဂျပန်ဆိုင်ရာယူကရိန်းတာအမတ်ကြီးကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။ရှိလာမဲ့ရတတပတ်အတွင်းကစပြီးနောက်ထပ်ပုံမရောက်ရှိလာလိမ့်မယ်လို့မျှော်လင့်ထားကြောင်းကိုလည်းတန်အမတ်ကြီးကပြောဆိုခဲ့ပါတယ်။အမေရိကန်ရေတပ်အတွက်နျူကလ িয়ার တိုက်ခိုက်ရေးဂျင်းကုန်တင်ပေါ် USS Delaware ကိုဒီလာဝဲယားပြည်နယ် Wilmington မြို့ကအခမ်းအနားမှာသမ္မတ Joe Biden ကတရားဝင်တာဝန်အနှင်းလိုက်ပြီး အမေရိကန်အမျိုးသားလုံခြုံရေးအတွက်အားဖြည့်ပေးနိုင်မှာဖြစ်ကြောင်းပြောကြားလိုက်ပါတယ
် As your commander in chief I believe it is our sacred obligation as a nation
BNAD အကြောင်းကိုစေလွတ်တော်ဝင်ပေးမဲ့ကျွန်တော်တို့တပ်ဖွဲ့တွေအတွက်ပြင်ဆင်မှုတွေပစ္စည်းကရိယာတက်ဆင်ပေးမှုတွေလုပ်ရပါမယ်ဒါအပြင်သူတို့နဲ့သူတို့ရဲ့မိသားစုတွေကိုလည်းစောင့်ရှောက်ရပါမယ်ဒါဟာတိုင်းပြည်တစ်ခုအနေနဲ့အလေးအမြတ်ထားပြီးလှုပ်ဆောင်ရမယ့်ဝတ္တရားဖြစ်တယ်လို့ကျွန်တော်ကာကွယ်ရေးဦးစီးချုပ်တယောက်အနေနဲ့ယုံကြည်ပါတယ်လို့စနေနေ့ကအခမ်းအနားမှာသမရဘိုင်ဒင်ပြောဆိုသွားခဲ့တာပါအရှေ388ပြည်ရှိပြီးတော့တပ်ဖွဲ့ဝင်136ဦးလိုက်ပါနိုင်တဲ့နျူကလ িয়ার သုံးတိုက်ခိုက်ရေးရင်ငုံတင်မော့ကို2020ပြည့်နှစ်ဧပြီလမှာရေးချခဲ့တာဖြစ်ပေမဲ့တရားဝင်တာဝန်ပေးရပွဲအခမ်းအနားကိုCOVID-19 ကာယောဂါဘေးကြောင့်နှစ်နှစ်ကြာရွှေ့ဆိုင်းထားခဲ့တာဖြစ်ပါတယ်။ခုနှစ်နှစ်နီးပါးကြာစစ်ပွဲတွေဖြစ်နေတဲ့ယီမင်နိုင်ငံမှာကုလသမဂ္ဂဥဆောင်ပြုလုပ်ခဲ့တဲ့ယာယီအပြစ်ခတ်ရစဲရေးဟာအရေးပါတဲ့ကိစ္စရပ်တစ်ခုဖြစ်ပြီးရေရှည်တည်တတ်နိုင်မဲ့ငြိမ်းချမ်းရေးရနိုင်မှုအတွက်နှစ်ဖက်တိုက်ခိုက်နေတဲ့အဖွဲ့တွေရောနိုင်ငံတကာအတိုင်းအဝိုင်းအတွက်ပါမျှော်လင့်ချက်တစ်ခုဖြစ်လာနိုင်တယ်လို့ယီမင်ဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်ကပြောကြားလိုက်ပါတယ်။အီရန်ကျော်တော်နောက်ခံပေးထားတဲ့ဟူသီသဘုံတွေနဲ့ sorry Arabia ဥဆောင်တဲ့တပ်ပေါင်းစုတပ်ဖွဲ့တွေအကြားကုလသမဂ္ဂဂျာဝင်ညှိနှိုင်းပြီးနှစ်လကြာအပြစ်ခတ်ရစဲရေးသဘောတူညီချက်ဟာစနေနေ့မှာစတင်အသက်ဝင်မှာဖြစ်ပါတယ်ဒီသဘောတူညီချက်ဟာအပြစ်တိုင်အပြစ်ခတ်ရစဲရေးအတွက်ပထမအဆင့်ခြေလှမ်းဖြစ်တယ်လို့ယင်းမင်းဆိုင်ရာအမေရိကန်အထူးကိုယ်စားလှယ် Tim Lander King က Writer သတင်းဌာနနဲ့မေးမြန်းခန်းမှာပြောဆိုခဲ့ပါတယ်ယမန်နိုင်ငံမှာ2016ခုနှစ်တုန်းကတကြိမ်အပြစ်ခတ်ရစရေးလုပ်နိုင်ခဲ့ပြီးပြန်ပြတ်သွားခဲ့ပါတယ်။နှစ်ဖက်တိုက်ခိုက်မှုတွေကြောင့်ထောင်ပေါင်းများစွာအသက်ဆုံးရှုံးရပြီးတန်းနဲ့ချီတဲ့ပြည်သူတွေနတ်မွတ်ခေါင်းပေါင်းမှုနဲ့ကြုံတွေ့နေရပါတယ
်။တနင်္လာမနက်ခင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုဇော်မိုးကျော်တို့ကပြောပြခဲ့တာပါ။အခုဆက်လက်ပြီးတော့ဆက်သွယ်မေးမြန်းချက်နဲ့သတင်းဆောင်ပါတွေကိုနားဆင်ကြည့်ရှုရပါမယ်။ပထမဆုံးအနေနဲ့တရုတ်နဲ့မြန်မာစစ်ကောင်စီဆက်ဆံရေးကိုကြားရမှာပါ။မြန်မာနိုင်ငံမှာအပြောင်းလဲတွေဘလို့ဖြစ်ဖြစ်အချုပ်အခြာအာဏာလွတ်လပ်ရေးနဲ့နယ်မြေတည်ထောင်ခိုင်မြဲရေးကိုကာကွယ်ဆောင်ရှောက်နိုင်အောင်အားပေးထောက်ခံမယ့်အကြောင်းမြန်မာစစ်ကောင်စီနိုင်ငံရေးဝန်ကြီးဦးဝနမောင်လင်းနဲ့တွေ့ဆုံရမှာတရုတ်နိုင်ငံရေးဝန်ကြီးဝမ်ယီကပြောလိုက်ပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်ထဲအရသာအစိုးရကိုဖယ်ရှားပြီးအာဏာသိမ်းလိုက်တဲ့စစ်အာဏာပိုင်တွေကိုအနောက်နိုင်ငံတွေကဖီအာပေးမှုတွေတိုးမြင့်နေပြီးဝိုင်းပယ်နေတဲ့အချိန်မှာတရုတ်နိုင်ငံကထိတွေ့ဆက်ဆံတာဟာဘလို့အကြောင်းရင်းတွေရှိပါသလဲတရုတ်မြန်မာဆက်ဆံရေးကျွမ်းကျင်သူဒေါက်တာလက်ကျော်စောကိုကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
ဟုတ်ကဲ့ဒေါက်တာလက်ကျော်စောခင်ဗျာတရုတ်နိုင်ငံသားဝင်ကြီးအနေနဲ့ပေါ့နော်မြန်မာနိုင်ငံရဲ့ဝင်ကြီးဦးနာမောင်လင်းကိုအခုလိုဒီပြန်ဖိတ်ခေါ်ပြီးတော့ဆက်ဆံရေးပြန်ဆလိုက်ရတာကဒီကမ္ဘာအခြေအနေကအားလုံးခြုံကြည့်မယ်ဆိုရင်ဘာကြောင့်မလို့သုံးသပ်ကြည့်လို့ရလဲ
အခုတော့လေဟိုနိုင်ငံရဲ့ဝင်ကြီးဝန်ကြီးရဲ့လှုပ်ရှားမှုတွေကိုတောက်လျှောက်ကြည့်တာဒီကျမတို့ဗမာပြည်အရေးမတိုင်ရင်သူကအာဖဂန်နစ္စတန်အရေးကိုလည်းတော်တော်အလေးပေးတယ်ဗျအဲအာဖဂန်နစ္စတန်နိုင်ငံရဲ့ဝင်ကြီးအပြင်အာဖဂန်နစ္စတန်ရဲ့အင်းနာချင်းနိုင်ငံသားရေးဝန်ကြီးတွေပါတဲ့အစီအရေးကြီးတောင်လုပ်တယ်ဟို level of တောင်တက်တယ်လေရုရှားဝန်ကြီးတောင်တက်တယ်အဲ့ဒီမှာဆွေးနွေးပြီးတော့သူကဟိုဥဝနမောင်လည်းနဲ့မတွေ့ခင်ပေါ့နော်အာဖဂန်နစ္စတန်နိုင်ငံသားရေးဝန်ကြီးကိုပြောတဲ့အခါမှာထူးခြားချက်တည်ပါတယ်ဗျခင်ဗျားတို့တာလီဘန်အစိုးရဟာတဲ့နိုင်ငံတကာရဲ့အသိမှတ်ပြုမှုခံကျင်တဲ့ဒီအချက်ကကိုယ့်ပြည်တွင်းရဲ့နိုင်ငံရေးတည်ငြိမ်မှုကိုလောက်ရမယ်တဲ့ဒီကပြည်သူတွေခံစားနေရတဲ့ humanitarian crisis အဲ့ဒါကိုပြည်လဲအောင်လုပ်ရမယ်တဲ့သုံးကတော့လူတိုင်းအခွင့်အရေးပေါ် human right တွေအထူးသဖြင့်မိန်းကလေးတွေပညာသင်ကြားရေးတို့ပါလို့လည်းပြန်လည်စဉ်းစားသင့်တယ်တဲ့
ဟုတ်ကဲ့အဲ့တော့အခုဒီမြန်မာနိုင်ငံခီးစဉ်ဖြစ်လာပုံကရော
အခုလေဟိုဥဝနမောင်လည်းနဲ့မတွေ့ဘူးသူကအင်ဒိုနီးရှားတို့ဖိလစ်ပိုင်တို့ထိုင်းတို့အဲ့ဒီအာဆီယံကနိုင်ငံသားရေးဝန်ကြီးတွေနဲ့တွေ့ရမှာအဲဥဝနမောင်လည်းမပါလားအဲ့တော့ဥရောပမှာမီးတောက်နေတဲ့အချိန်မှာသူ့အာရှဒေသမှာအပူမီးတောက်နိုင်တဲ့ဒေသတွေကိုတတ်နိုင်ကြမြတ်လိုက်ငြင်းနေလို့ထင်တယ်အဲ့တော့အာဖဂန်နစ္စတန်ကအခြေအနေနဲ့ဗမာပြည်ကအခြေအနေနဲ့ပြည်တွင်းအခြေအနေကခက်ဆင်းခြင်းဖြစ်တာပေါ့နော် humanitarian crisis ကတော့နှစ်နိုင်ငံလုံးဖြစ်နေတာအဲ့ဒီနိုင်ငံတွေမှာဟိုကနိုင်ငံရေးအရာစီးပွားရေးအရာ လက်ဦးမှုရအောင်ကြိုးစားပြီးတော့ဝင်ပြီးတော့တိထောက်ပေးနေတယ်ခင်ဗျနောက်တစ်ခုကလည်းပြည်ဆိုင်နိုင်ငံနေနဲ့တရုတ်ကလုပ်နေတဲ့ Belt and Road ဆိုတော့ဗျာရထားလမ်းကြီးကတော်တော်ပေါက်သွားပြီဟိုတော့ဆိုဘလာအိုးနဲ့တောင်ပေါက်သွားပြီလေအခုလာအိုးကနေဆက်ပြီးတော့ထိုင်းကြီးဆက်တော့မှာအဲ့တော့ကျမတို့ဗမာပြည်ကိုဒေါန်ဆန်းစုကြည်နဲ့တော့လာသူသဘောတူညီချက်ချထားပေးပြီဗမာပြည်မှာဒီလူရထားလမ်းကြီးပေါက်ဖို့ဆိုတာဒါပေမဲ့ဒီစစ်ကောင်စီခင်မှာကြက်ထားတယ်လို့ဖြစ်တာပေါ့နော်အဲ့ဒီဟာတွေလည်းသူကပြန်ပြီးတော့စကြင်နဲ့ခင်တယ်အခုဒီကိုဗစ်အလွန်စီးပွားရေးနလန်ပြန်ထူရေးမှာသူကအားဆက်လုပ်ဖို့စီစဉ်တာလေ Regional Economic Cooperation ဆိုတာကအာဆီယံနိုင်ငံ10နိုင်ငံလုံးနဲ့အာရှနိုင်ငံကြီး6နိုင်ငံအပါဈေးကွက်ကြီးဖြစ်မြောက်အောင်လုပ်နေတဲ့အခါမှာသူက Supply Chain တစ်ခုလုံးလဲပတ်အောင်လုပ်ချင်တာကိုဒါကြောင့်မလို့ဗမာပြည်ကိုပြန်ပြီးတော့ဆွဲနိုင်ရင်ဆွဲထည့်နေတယ
်ဟုတ်ကဲ့ဆင်မဒီနေရာမှာတစ်ခုကမြန်မာနိုင်ငံထဲမှာပေါ့နော်အမျိုးသားပြည်လည်သိမြင်ရင်းနဲ့ဒီမိုကရေစီအစဉ်ကူပြောင်းရေးကိုပြန်စဖို့ဆိုပြီးတော့
ဟုတ်ကဲ့
ပြောသွားတာကိုအဲ့တော့အရကရောဒီကွန်မြူနစ်နိုင်ငံတစ်ခုအနေနဲ့အခုလိုပြောတာကထူကြမယ်လို့ထင်တာ
။ तू ကကွန်မြူနစ်နိုင်ငံတစ်ခုဆိုပြီးနဲ့တိတ်ပြီးသမယိုးကျကွန်မြူနစ်ဝါဒကြီးကိုဖက်တွက်ထားတာမဟုတ်ဘူး။တော်တော်အပြုပြင်ပြောင်းလဲလာပြီးတော့ liberal ကျလာတာပေါ့ဗျာ။ပွင့်လင်းလာတာပေါ့နော်။အခုခေတ်ခုကာလနဲ့အကြည့် globalization ဖြစ်လာတာရော information technology ပြည့်မြင့်လာတာရော तू ကခိုင်းလို့ပိတ်တင်းကျက်နေတဲ့စနစ်မဟုတ်တော့ဘူး။နောက်တော့အခုတင်းနေတာကပြည်သူဒီမိုကရေစီဆိုပြီးတဲ့။အဲ့တော့သူ့နိုင်ငံမှာလည်းအလိုက်အချောက်ဒီမိုကရေစီတော်တော်လေးကိုဖွင့်လာတဲ့အောက်မှာကျန်တဲ့နိုင်ငံတွေမှာလည်းနောက်တစ်ခုကဗမာပြည်မှာသူတို့ဆက်ဆံမှုပြီးပဲဆေးအုပ်စုဆက်ဆက်ဘာမှအလုံးမဖြစ်ဘူးကြာသူတို့ပြည်ရလေ။အဲ့တော့ဒေါန်ဆန်းစုကြည်နဲ့ငါးနှစ်ဆက်ဆံလိုက်တဲ့အခါမှာတစုံတရာအလုပ်ဖြစ်တော့အဲ့လိုအလုပ်ပြန်ဖြစ်အောင်သူကလည်းနည်းနည်းပြန်ကြိုးစားပြေးပုံရတယ်။နောက်အထူးသဖြင့်ကျမတို့ဗမာပြည်သူလူထုဆေးအုပ်စုနဲ့ပတ်သက်လို့ပိတ်ပြီးတော့ကြက်ကားနေပြီဆိုတာသူတို့သိတယ်။ဟိုလုံးကသူ့ဘုံမှာမုန်းကြီးတာလေဒီနာဝတာတို့နာဖာတို့နဲ့ပိတ်ရောလုံးလုံးဆိုတာလည်းသူတို့သိတယ်။ဒါကြောင့်မလို့အဲ့ဒီနောက်ပိုင်းကဥပိန်ဆိုင်ခက်တို့ဒေါန်ဆန်းစုကြည်တို့ကမှပြည်သူနဲ့ပြည်သူပေါ့နော် people to people ဆိုတာလေတော်တော်များများလောက်လာတာလေ။အဲ့ဒီနောက်ပိုင်းဆိုရင်တိုင်းဘာပါတီကလူတွေရောတခြားပါတီကလူတွေရောအများကြီးဖိတ်ပြီးတရုတ်ပြည်ကဆက်ဆံရေးကောင်းအောင်ကြိုးစားလာတာဖြစ်တယ်။အဲ့ဒါကြောင့်မလို့ဒီစကားပြောလာတာပဲ။ဟိုတလို့ကတက်တက်တောင်မြင်သေးတဲ့ energy ကိုဖျက်သိမ်းတာကိုသူတို့သဘောမတူဘူးလို့ဖတ်ပြောထားတာ။အဲ့တော့ဗမာပြည်မှာလည်းစေုပ်စုနဲ့ဆိုင်တော့ဒီမိုကရေစီနည်းနည်းဖွံ့ဖြိုးလာတာပိုကောင်းတယ်လို့များသူတို့တွက်လာမှမဖြစ်တာ။ဒါကြောင့်မလို့ဗမာပြည်သူတွေလည်းကြိုက်နိုင်လေစကားမျိုးလည်းပြောရတာဖြစ်ပါဘူး။အဲ့တော့ကျွန်တော်တို့ရဲ့ထောက်ခံမှုကိုရယူခြင်းခင်ဗျားတို့ခရီးအတိုင်းဒီမိုကရေစီလမ်းကိုပြန်ဖွင့်ပေးရမယ်။နောက်ကျွန်တော်တို့လည်းသဘောတူစာချုပ်ထားတဲ့စီးပွားရေးလုပ်ငန်းလေးပြန်ဖွင့်ပေးဖို့ဆက်လက်လုပ်ဆောင်မှု
။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဒေါက်တာလှကျော်စောခင်ဗျာ
။ဒေါက်တာလှကျော်စောကိုကိုဝင်းမင်းမေးမြန်းထားတာကိုကြားရတာပါ။အခုဆက်ပြီးသတင်းအပတ်စဉ်ကဏ္ဍတစ်ခုကိုတင်ဆက်ပေးပါမယ်။မြန်မာနိုင်ငံတဝန်းလူအခွင့်ရေးအခြေအနေတွေကိုစူးစီးတင်ဆက်ပေးနေတဲ့ဒုအတန်အစီအစဉ်ကိုနားဆင်ကြရမှာပါ။ဒီတစ်ပတ်မှာတော့ကင်းပြည်နယ်အတွင်းတိုက်ပွဲတွေကြောင့်စိုက်ပျိုးရေးလုပ်ငန်းထိခိုက်နေတဲ့အကြောင်းကိုပြောပြထားပါတယ်။ဒီအစီအစဉ်ကို Frontier မြန်မာဝိုင်းတော်သားတွေကတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝန်းမှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုသံပတ်စဉ်အသံလွှင့်အစီအစဉ်ကနေကြိုဆိုပါတယ်။ဒီ season ကို Frontier မြန်မာနဲ့ Foundation Hero နဲ့တို့ကတင်ဆက်ကြဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ကရင်ပြည်နယ် KNU ထိန်းချုပ်နယ်မြေတွေမှာစစ်တပ်ထိုးစစ်ဆင်မှုကြောင့်လူသိန်းနဲ့ချီနေရဲစုခွာချွတ်ပြေးနေရပြီးတေဆုံးသူအရင်အတွက်ကိုတော့အတိအကျမသိရသေးပါဘူး။ဒီလိုဖြစ်ရတွေ့ကြောင့်ကရင်ပြည်နယ်ကစိုက်ပျိုးရေးကိုအဓိကမှီခိုနေရသူတွေအကြားကြီးမားတဲ့စီးပွားရေးဆိုင်ရာစင်ခေါ်မှုတွေဖြစ်ပေါ်လာစေပါတယ်။ဒီဆောင်မကိုဒိုးဆိုင်ရဲ့မိဖက်မီဒီယာဖြစ်တဲ့KIC ကသတင်းတော်စောလောဒုကစူးစီးတင်ဆက်ချပါတယ
်ပြည်ပြည်နယ်ရဲ့မြို့ရွာတွေမှာလက်နက်ကြီးအတန်နဲ့ကနက်တန်တွေကိုပြည်ကရက်နှစ်ကစက်တိုက်ကြခဲ့ရပါတယ်စစ်တပ်ရဲ့တိုက်လေယာဉ်တွေကငေါမမဝါကနေပေါ်ပြီးလူနေရပ်ကွက်တွေကိုလေကြောင်းကနေအပြင်းအထန်တိုက်ခိုက်နေကြတော့ရွာသားတွေဟာတော်တွေကိုပုံရှောင်ထွက်ကြရပါတယ်ပဋိပက္ခတွေဟာမနှစ်ကစစ်တပ်အာဏာသိမ်းလိုက်ခြင်းကစပြီးကရင်ပြည်နယ်ပါဝင်တနိုင်ငံလုံးမှာအရှိန်မြင့်တက်လာခဲ့ပါတယ်။ဆယ်စုနှစ်ချီပဋိပက္ခဖြစ်ပွားနေတဲ့ KNU ထိချုပ်နယ်မြေကညှိတက်နေတဲ့စစ်ပွဲတွေဟာ စစ်အာဏာသိမ်းပြီးနောက်မှာတော့အရှိန်မြင့်တင်လိုက်တယ်လို့ဖြစ်ပြီးစစ်ရေးအတင်းမှဆုံးနယ်မြေတစ်ခုဖြစ်လာပါတယ်။စစ်တပ်အာဏာသိမ်းလိုက်အချိန်မှာကရင်ပြည်နယ်ကပြည်သူတသိန်းခွဲလောက်ဟာနေရစွန့်ခွာထွက်ပြေးနေရပြီးအဲ့ဒီအထက်ကတထောင်ကျော်ဟာနှိစက်ရထိုင်းနိုင်ငံကိုထွက်ပြေးနေကြရပါတယ်။တိုက်ပွဲတွေကြမှာသေဆုံးသူတွေရှိပြီးအရေးအတွက်အတိအကျတော့မသိရပါဘူး။အဲ့ဒီလိုစွန့်ပြေးရသူတွေအထက်မှာ KNU ထိန်းချုပ်တဲ့နေရာတစ်ခုဖြစ်တဲ့ဖပုမာနေထိုင်တဲ့နော်ဖဖော်တယောက်အပါအဝင်ဖြစ်ပါတယ်။လွန်ခဲ့တဲ့လတွေတုန်းကသူမရဲ့ channel မှာရာသီအပင်တွေစိုက်ပျိုးထားပြီးတိုက်ပွဲတွေဖြစ်နေတာကြောင့်အခုအချိန်ထိ channel မပြောင်းနိုင်သေးပါဘူး။
ကျွန်တော်မကိုကျွန်တော်ကအဆုံစိုက်ထားတယ်ဆိုတော့စိုက်စားပြူစားအဲ့လိုမျိုးဖတ်ချိန်ဆိုဖတ်ဝါးချိန်ဆိုဝါးစနွေးချိန်ဆိုစနွေးဒီလိုမျိုးဝလောက်ကစားဒဝင်းကြီးကြတဲ့ချိန်ဆိုဒဝင်းဒီပွင့်တဲ့ချိန်ဆိုဒဝင်းချန်တော်ခေါဒဝင်းကြီးကြတဲ့ချိန်ဆိုဒဝင်းကြီးကောက်ရောက်အဲ့လိုမျိုးအခုဒဝင်းကြီးကောက်တဲ့ချိန်ဆိုလည်းဒဝင်းကြီးကောက်လို့မရတော့
သူမကအခုနှစ်ဇန်နဝါရီလကစတင်စစ်ပေးရှောင်နေရပြီအခုအချိန်ထိချန်တဲ့အပင်တွေကိုဘယ်လိုပုံစံဖြစ်နေလဲဆိုတာကိုမသိနိုင်ပါဘူးဒီလိုဆုံးရှုံးမှုတွေကိုတွက်ကြည့်တိုင်းရင်ပူတယ်လို့ဆိုပါတယ
်ဒဝင်းကြီးဆိုတနေ့ဆိုလို့ရှိရင်ဒီတနေ့မှဆိုရင်သူကတစ်ခေါက်ရသည်အပြည့်ဆိုတော့ဗော7တန်းရတဲ့ခါလည်းရတယ်9တန်းရတဲ့ခါလည်းရတယ်အဲ့ဒီမြစ်တွေကိုဗောနော်အနည်းနဲ့အများဆိုတော့အဲ့လိုမျိုးအဲ့ဒါအခုစနွေးဆိုလို့ရှိရင်တနေ့ကိုအချိန်150ထွက်တယ်150ထွက်တာကိုဒီစနွေးတပိတ်တာကိုဖပုံမှာရောင်းတာ8000 8000ဆိုရင်10ဆိုရင်8000ရတယ်အချိန်150ထွက်တယ်ဆိုတော့ဆွဆွမှုတော့ရှိတာပေါ့မဟုတ်လေရေတက်လို့မရတော့ရှိတာပေါ့အ
ဲ့ဒီဒေသတွေမှာပဋိပက္ခတွေကြောင့်ငွေကြေးဆုံးရှုံးရတာကနော်ဖော်ဖော်တူတယ်မဟုတ်ပါဘူးတိုက်ပွဲတွေကြောင့် KNU အမခံထိန်းချုပ်နေမြေဖပုံမြို့နယ်အတွင်းမှာရှိတယ်ကြေးရွာများကထောင်ပေါင်းများစွာသောဒေသခံတွေကရင်ဆိုင်ကြုံတွေ့နေရတာပါတိုက်ပွဲတွေကြောင့်ရာထောင်ပေါင်းများစွာသောဒေသခံတွေဟာနေရာပြောင်းရွှေ့ဖို့ဖိအားပေးခံနေရပါတယ်ထုန်နီတူစွာ KNU ဒူပလာယာခိုင်တဲကလက်ကီကောဒေသမှာဒီဇင်ဘာလကတည်းကစစ်ကောင်စီကလင်းပြန်တွေလက်နက်ကြီးတွေနဲ့လာရောက်ပစ်ခတ်တာကြောင့်ရွာသား2000ကျော်ခြံတွေကိုထားခဲ့ရပြီးထွက်ပြေးခဲ့ကြရပါတယ်ဒီလိုထွက်ပြေးတင်းရှောင်ရတာတွေကအကြောက်တရားနဲ့စိတ်ဒဏ်ရာတွေပြင်ရေရှည်ငွေကြေးအကျက်တဲတွေကိုလည်းဖန်တီးနေပါတယ်။နိုင်ငံရဲ့တိုင်းဒေသကြီးတွေနဲ့ပြည်နယ်တွေလိုပဲကင်းပြည်နယ်ကလူဦးရေအများစုဟာစိုက်ပျိုးရေးအပေါ်မိခိုပြီးအသက်မွေးဝမ်းကြောင်းနေကြရတာပါ။ဒါကြောင့်သီးနှံစိုက်ပျိုးမြေတွေကိုစွန့်ပစ်ပြီးဖိအားပေးရွှေ့ပြောင်းခံရတာဟာတခါတရံမှမျိုးဆက်ပေါင်းများစွာအသက်မွေးဝမ်းကြောင်းမဲ့ဘဝကိုရောက်စေပါတယ်။ကင်းပြည်နယ်မှာဆန်စပါးပြောင်းကျန်တို့ကိုအများဆုံးစိုက်ပျိုးပြီးစီရွက်ကြီးကွန်ဒီရောဘာပဲမျိုးစုံတွေကိုလည်းစိုက်ပျိုးပါတယ်ကင်းပြည်နယ်အတွင်းမှာ2019ခုနှစ်အထိပြောင်းစပါမြေပဲရောဘာတန်ချိန်7,800ကျော်ထွက်ခဲ့ပြီးအဲ့ဒီကနေပြည်နယ်စီးပွားရေးအတွက်ဘဏ္ဍာဝင်များစွာရှာနိုင်ခဲ့ပါတယ်လက်ရှိအချိန်မှာတော့မလုံခြုံမှုတွေကြားမှာအလုလက်မဲ့ဖြစ်ကုန်နေကြပြီးပြည်နယ်စီးပွားရေးအခြေအနေကလည်းမရေရာတော့ပါဘူးကရင်လူခွေရေးအဖွဲ့မကြခင်ကထုတ်ပြန်ထားတဲ့အစီရင်ခံစာအရဒေသခံတွေဟာသူတို့ရိတ်သိမ်းထားတဲ့တည်နှံတွေကိုရောင်းချဖို့မရကြတော့သလိုစားနေရိတ်ခါမလုံလောက်မှုတွေလည်းကြဲကြဲပြပြန့်ဖြစ်နေတယ်လို့ဆိုပါတယ်။အင်ယာစွန့်ပြီးမပြရခင်တုန်းကလက်ကီကောကဒေသခံတွေဟာပြောင်းဆိုင်ပြူရောင်းချပြီးအသက်မွေးကြပါတယ်။ပြောင်းဆိုင်သူတို့ဖြစ်တဲ့နော်စောမဲကလည်းတိုးတန်ကိုအခုလိုပြောပါတယ်။
ဒီနေ့တော့ကျွန်မပြောင်မျိုးစစ်တုပ်ပုတ်လို့တယ်အခုအချိန်ထိပြန်မလုပ်နိုင်သေးဘူးအားလုံးကတော့ဆုတ်ရှုတ်တာပေါ့နောက်ပတ်စံအတိုးလဲယူထားသေးတယ်လေလူလဲငားရတယ်မျိုးစစ်အတွက်လူငားအတွက်တော့အကျွေးတော်တော်ကိုတဲ့တာပိုသားစေးတွေပြီးတော့မြေဩစာဝဲတွေလဲဝင်ရတယ်ဒီမာနာတာစေးအဖေအိုကြီးတယောက်ကိုလဲကြည့်ရတယ်ဈေးလဲခဏခဏထိုးရတယ်လေပြောင်းလဲပြန်မလုပ်ရဘူးသူများတွေလမ်းပိတ်တော့ပြန်မလုပ်ရဘူးပေါ့
ပြောင်းဆိုင်သူတွေဟာထိုင်းလုပ်ငန်းရှင်တွေကနေချင်းငွေယူပြီးစိုက်ပျိုးရတာဖြစ်တာကြောင့်အခုလိုမစိုက်ပျိုးနိုင်တော့တဲ့အခါအကျွေးတဲ့နှစ်ပြီးပြန်လည်ရုန်းကန်ဖို့ခက်လာပါတယ်စိုက်ပျိုးတဲ့သူတွေတချို့ကတော့ညပိုင်းတော်တွင်မှာတွားအိပ်ပြီးနှစ်ခင်းနှစ်လေအချိန်နေကြည့်ပြီးချန်ခင်းလေယာခင်းနဲ့တင်းနဲ့စိုက်ပျိုးခင်းနေပြန်လာလောက်ကင်တာရှိတယ်လို့ဒေသခံတွေကပြောပါတယ်တချို့ကတော့စစ်သားတွေလက်ထက်မှာနှစ်ဆက်ခံရမှာကိုကြောက်ပြီးသူတို့စိုက်ခင်းတဲ့ရွာကိုသွားဖို့ တွန်းဆုတ်နေကြပါတယ်။ဇန်နဝါရီလမှာမြန်မာစစ်တပ်ကတိုက်လေရင်ပြည်ဟာ KNU တပ်မဟာ9နံမြေကိုအနည်းဆုံး3ချိန်လောက်လေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်။ဘုံဆက်လေးလုံးနဲ့လက်နက်ကြီး182ချိန်ပစ်ခတ်တယ်လို့ဒေသအတွင်းသတင်းတွေကဆိုပါတယ်။ KNU သတင်းနဲ့ပြန်ကြားရေးကတော့ဒီတိုက်ခိုက်မှုတွေကြောင့်လက်နက်ကြီးထိပ်ပြီးတိုက်စုံးမှုတွေရှိတယ်လို့အတည်ပြုပြောပါတယ်။လက်ကကစစ်ရှောင်းကုညထောက်ပတ်ပေးသူကိုစုပိုင်ကတော့ဒီလိုမျိုးစိုက်ပျိုးဖို့မဖြစ်နိုင်တော့ရင်အလှူရှင်တွေပူပြီးလိုအပ်လာနိုင်တယ်လို့ဆိုပါတယ်။
ကျောင်းကလည်းတခါမကြည့်ရသေးဘူးလေနော်။တော်တာတခါဥမာငါတောင်းမှုရိုက်ငါတောင်းမှုလို့မရတော့ဘူးနော်။သူကငါတောင်းမှုရင်တခါလည်းနှစ်ပေါင်းကွဲဘူးသုံးပေါင်းဘူးတခါလည်းသတိမှုရင်ငါတောင်းဘူးနော်။အဲ့လိုကြီးဖြစ်ကုန်တာပေါ့အကုန်လုံး။အခုတော်တော်များများအဲ့လိုကြီးများပါလေ။နောက်နေ့အတွက်ကဆိုရင်တော့ဒီရှိကတာရှည်သွားမယ်ဆိုရင်တော့သူတို့တို့ကလုပ်ပဲစားရတာဘလုံးမစုံပြေဘူး။အိမ်ကြောင်မနေနိုင်မနဲ့စိုက်ခင်းမှုစိုက်ဖို့ဆိုတော့မလွယ်တော့ဘူးပေါ့နော်။ဒီရှိကမူမချင်းဆိုရင်တော့ကျွန်တော်တို့အများအားတော့မှဖောက်ပတ်မှုကအလှူရှင်တွေလိုပါကြီးပေါ့နော်။ကျွန်တော်တို့အခုပဲစဉ်16ကဆိုတော့ဒါကျောင်းပဲဟုတ်အတာတော့ကျောင်းပဲမှမပို့နိုင်ဘူးဆိုရင်ကိုနို့တို့မှုကရှင်းတယ်ဒီဘက်ကလည်းပို့ကုန်ကဘာမှမရှိတော့ဘူးဒီ26ဆိုရင
်စစ်ဘေးရှောင်စခန်းတောင်ဝရှိသူတူဦးဖြစ်တယ်စောပေါ်လေကာလီလာမှုကတော့မြန်မာစစ်တပ်ဟာသာမန်ပြည်သူတွေကို KNLA အဖွဲ့ဝင်တွေလို့ဆွဆွဲပြီးဥတီတိုက်ခိုက်နေတယ်လို့ဆိုပါတယ်
ပြည်သူလူထုလောက်ကဲစားတော့နေတဲ့နေရာတွေလဲလက်နေကြီးတွေလဲထူတယ်။နောက်ပြီးတော့ပြည်သူလူထုတွေလဲလုံငါကင်ငါဘဝပြလဲထူတော်ရတော့လွတ်စားကဲစားနေကြကြတော့လမ်းမှာတွေ့လဲတနာချေချောင်းပြည်တယ်။တင်းနဲ့ထိလဲသူတို့ပြည်တယ်။အဲ့ဒါကြတော့ပြောမယ်ဆိုရင်စစ်ကောင်စီရဲ့အကြည့်ကကြတော့ဟိုးကျွန်တော်ငငယ်တို့ကအဲ့ဒီလိုပဲကျွန်တော်ငငယ်တို့ကခုတက်တီဒီစစ်ကောင်စီရဲ့အကြည့်ကကြတော့တိုးတက်ကြောင်းလက္ခဏာတွေတစုံတရာကျွန်တော်မတွေ့ဘူးကကျွန်တော်တို့အဲ့ဒီပဲခါစားနေရတာပဲ
။ကရင်အမျိုးသမီးအဖွဲ့ KWO ရဲ့အချက်အလက်တွေရ KNU ထိန်းချုပ်ထားတဲ့ခရိုင်ခုနှစ်ခုအတွင်းမှာစစ်ဘေးရှောင်ပြည်သူ3,400ကျော်ရှိနေပါတယ်။အများစုဟာနေရက်စွန့်ခွာလာရတာကြောင့်အလုလက်မဲ့တွေဖြစ်ကုန်ကြပါပြီ။ကရင်လူအခွင့်အရေးအဖွဲ့ကပြောရေးဆိုခွင့်ရှိသူစောနန္ဒစုက
ဒီအခြေအနေဟာအရေးအကြီးပြန်လည်ကောင်းမှုလားကိုလိုအပ်တယ်။ဘာလို့လဲဆိုလို့ရှိရင်လက်ရှိမှာလူသားချင်းစာနာထပ်တာမှုအကြတဲ့ကလည်းအများကြီးစစ်ဘေးရှောင်တဲ့နေရာတိုင်းစီကိုမရောက်ရှိဘူး။အရေးရှိပေါ့နော်။ကဲမှုအကြောင်းပြုဖို့အတွက်ဘလို့မှမဖြစ်နိုင်တော့တဲ့အတွက်ကြောင့်မလို့ဒါဟာအင်မတန်မှအရေးကြီးပြီးတော့မှစောတလင်းပြန်လည်ပြီးတော့မှဒီအခြေအနေတွေကိုကောင်းမှလာဖို့လိုအပ်တယ်ဒါမှသာလေစစ်တီရှောင်းနေရတဲ့ပြည်သူကြီးရဲ့ဘဝပြန်လည်ထူဆန်းလာနိုင်တယ်ပြည်သူတွေကိုပြည့်မှတ်ထားပြီးထူးဆန်းစေမှုလောက်တာမျိုးတွေကိုချက်ချင်းချင်းတက်ပြဖို့အတွက်ပြည်သူတွေပြန်လည်နေလန်ထူနိုင်ဖို့ပြည်သူတွေအဆက်မဝမ်းကြောင်းပြုနိုင်ဖို့ကကြတော့ဒီမူလချုပ်မှုရှိဖို့အတွက်ဒါအရေးကြီးလို့အနေနဲ့ပေါ့ဒီမတရားအနာပိတ်တဲ့စစ်ကောင်စီတပ်ဖွဲ့တွေကိုနော်နိုင်ငံတကာကနေပြီးတော့မှလုံးဝပွိုင်းပြီးတော့မှနော်အစီမတရားဝင်မှုရရှိလာအောင်အစီအမှတ်မပြုတ်ပြဖို့ရပြီးလို့ရှိရင်ပြည်သူတွေကိုသဝကာကွယ်ပေးတဲ့ပြည်သူတွေအဆန်ကိုနန်းထောင်တဲ့အစိုးရကရအစီအမံပေါ်ထုံးလာဖို့အတွက်ဒါအလောက်ကဝိုင်းဝန်းလှုပ်ဆောင်ပေးဖို့လိုတယ်ပေါ့နော်
ဒီစာပေကရဲ့အစီအစဉ်ကိုနားဆင်ကြကြရလို့ကျေးဇူးတင်လို့ဒုသံအဖွဲ့သားတွေကပြောလို့ပါတယ်။ဒီဆောင်မှာလူကြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်။ဒုသံအပန်းစင်တန်ရွင့်အစီအစဉ်ကိုဒုသံ Facebook စာမျက်နှာအပြင် SoundCloud, YouTube, iTunes ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေ10:00အတွင်းနဲ့မနေ့ကနေမနက်6:00ကနေ9:00အတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုအသူရှင်တွေကပံ့ပိုးကူညီထားပြီး Friendly မြန်မာနဲ့ Foundation ဖွဲ့တွေတို့ကပူးပေါင်းတင်ဆက်ကြပါတယ်။တို့တိုင်းစီစဉ်ကိုနားဆင်ကြည့်ရတဲ့ကျေးဇူးအထူးတင်ရှိပါတယ်ရှင
်။ VOA American တန်ရဲ့တင်းငွေမနက်ခင်းအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ခြင်းနဲ့အကြံပေးခြင်းနဲ့ပေးသခြင်းတောင်းဆိုလိုခြင်းနဲ့ဆိုရင်email လိပ်စာက burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်ခင်ဗျာ
UA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA mobile app အသစ်ကို smartphone တွေမှာ download ယူနိုင်ပါပြီ Android phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA burmese ဆိုတဲ့ app ကိုdownload လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင် ကိုနှစ်သက်ရာအချိန်တိုင်းမှာလည်းတရင်ဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
VOA American တန်ရဲ့မနေ့ပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ32နဲ့49ဒိုကနေတိုက်ရိုက်ဖန်ယူနားဆင်နိုင်ကြပါတယ် VOA ရဲ့မနေ့ကင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထိုက်ရိုက်တိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်မကြာခင်မှာအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးပါမယ်အဲ့ဒီအထက်ကကြားရမှာတကူကတော့
အဲ့တော့ကြောင်းနေတဲ့အခါကျရင် तू နားလေတဲ့စကားနဲ့စတင်ပေးဖို့ပေါ့အဲ့ဒါကျွန်တော်တောင်းဆိုတာပါ तू နားလေတဲ့ဘာသာစကားနဲ့သင်ကြားခွင့်မရရင်ကလေးတွေကအကြောင်းမှစတင်ဖို့ခက်တယ်အခုကျွန်တော်တို့တောင်ပေါ်ကကလေးတွေအဲ့ဒီခက်ခဲရှိတယ
်ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်မှာအပြည့်စုံကြားရမှာဖြစ်ပါတယ်အခုတော့အပတ်စဉ်ကဏ္ဍတွေမထုတ်လုပ်ခင်မှာသတင်းဆောင်ပါတပုတ်ကိုအရင်တင်ဆက်ပေးခြင်းပါတယ်ယူကရိန်းနိုင်ငံမှာစစ်ဖြစ်နေတဲ့ဒေသတွေပိုများလာပြီးစစ်ပွဲတွေကလည်းပြင်းထန်လာတဲ့အတွက်နိုင်ငံတဝန်းဒေသတွေမှာလူသားချင်းစာနာမှုဆိုင်ရာအကူအညီလိုအပ်ချက်တွေလည်းပိုးပို့ပြီးများလာတဲ့အကြောင်းကုလသမဂ္ဂအေဂျင်စီတွေကပြောပါတယ်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကနေလီဇာရှလိုင်းပေးပို့ထားတဲ့သတင်းဆောင်ပါကိုမတ်သိန်ဂီထိုက်ကပြန်ပြောပြမှာဖြစ်ပါတယ်ခင်ဗျာ
ယူကရိန်းနိုင်ငံတွင်စစ်နေရိတ်ခါရော့ချလာနေသလိုရဖို့လည်းပိုးပြီးခက်လာနေကြောင်း WFP ကမ္ဘာစစ်နေရိတ်ခါအစီအစဉ်ကပြောပါတယ်လုံချိုရဲ့အန္တရာယ်ရှိပေမဲ့လည်းဖေဖော်ဝါရီ24ရက်နေ့ရုရှားတို့ယူကရိန်းကိုစပီးကျူးကျော်ခြင်းကစလို့လူတသန်းကိုရိတ်ခါထောက်ပံ့ရေးအတွက်စီမံဆောင်ရွက်နေကြောင်း WFP ကပြောပါတယ်။လုံချိုရဲ့အခြေအနေမတည်ငြိမ်မှုအတွင်းအလျင်မြန်ရွှေ့ပြောင်းနေကြတဲ့လူထုရဲ့လိုအပ်ချက်ဒါမှမဟုတ်လည်းနိုင်ငံရဲ့ပျက်စီးမှုတို့ကိုဆန်းစစ်ဖို့ခက်ကြောင်းယူကရိန်းအနောက်ပိုင်းလဗီးမြို့မှာရှိနေတဲ့ WFP ရဲ့ပြောခွင့်ရတွမ်ဆန်ဖီရီကပြောပါတယ်
I have just returned from a voucher distribution.
Lavisa ထောက်ပံ့ရေးပြန်ပေးတဲ့စင်တာကနေပြန်လာတာပါ။လူတန်းရှိကြီးဖြစ်နေပါတယ်။သူတို့မှရွေးချယ်စရာနည်းလာနေပြီးနေတိုင်းဒုက္ခရောက်နေကြပါတယ်။ကမ္ဘာစာနာရေးခါအစီအစဉ်အနေနဲ့ကတော့လူတွေကိုပို့ပြီးကူညီပေးရေးပဲဖြစ်ပါတယ်
။ယူကရိန်းနိုင်ငံတွင်းကပြည်သူ3သန်းကျော်နဲ့အိန္ဒိယနိုင်ငံတွေကိုထွက်ပြေးချသူလူပေါင်း3သိန်းတို့ကိုစာနာရေးခါနဲ့ငွေကြေးထောက်ပံ့နိုင်ရေး WFP ကရည်ရွယ်ထားကြောင်းဖီရီကပြောပါတယ်။WFP ကြုံရတဲ့အခက်အခဲဆုံးကိစ္စကတော့မတိမငိမ့်ဒေသတွေမှာစစ်နေရိတ်ခါဖြန့်ဝေပေးရေးမိဖက်တွေမလုံလောက်တဲ့ကိစ္စဖြစ်ကြောင်းလည်းသူကပြောပါတယ်။ဒီလုပ်ငန်းစဉ်အတွက်အစိုးရမဟုတ်တဲ့အဖွဲ့တွေနဲ့ရက်ဖက်အဖွဲ့အစည်းတွေနောက်ဆုံးဖျားချောင်းနေရဲ့အကူအညီကိုပါရယူနိုင်ဖို့ WFP ကစ조사နေကြောင်းလည်းပြောပါတယ်။
In areas that are indirectly affected by the war,
လူ့စိုင်းနေပုံမှန်ဖွင့်နေပါတယ်။အစားအသောက်ရနိုင်ပြီးစစ်တံကိုတိုက်ရိုက်မခံရတဲ့ဒေသတွေမှာတော့ထောက်ပံ့ရေးအနေနဲ့ငွေကြေးနဲ့အစားအသောက်အတွက်လက်မှတ်တွေဆက်ပြီးပေးနေပါတယ်။အဆင်ပြေတဲ့နေရာတွေမှာတော့ WFP ကယူကရိန်းနိုင်ငံတွင်ကနေစားနပ်ရိက္ခာဝယ်မှာပါ။ဒီလိုလုပ်ရင်တော့နေရာဆွန့်ခွာထွက်ပြေးနေရတဲ့လူတို့ကိုထောက်ပံ့ပေးရေးစီးပွားရေးမှာငွေကြေးပံ့ပိုးပေးရလဲရောက်ပါတယ်။
ယူကရိန်းပြည်ပခါကြောင့်ကမ္ဘာစစ်နေရိတ်ခါထောက်ပံ့မှုမှာတိတိတတ်တရက်ခတ်ကြောင်းကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေကပြောပါတယ်ရုရှားနဲ့ယူကရိန်းတို့ကကမ္ဘာဂျုံကုံသွေးရေးရဲ့30ရာခိုင်နှုန်းနီးပါးရှိပြီးအနည်းဆုံးနိုင်ငံ50တို့ဟာဒီနိုင်ငံတွေကတင်သွင်းမှုကိုမိခိုနေရကြောင်းလဲစစ်နေရိတ်ခါနဲ့စိုက်ပျိုးရေးအဖွဲ့ FAO ကပြောပါတယ်ရုရှားနဲ့ယူကရိန်းရဲ့ဂျုံတင်ပို့မှုရောကြမှုနောက်ဆန်းနရိတ်ခါဈေးနှုန်းတွေတက်လာတာတွေနဲ့အတူပဲကမ္ဘာတစ်လွှာဆန်းနရိတ်ခါပုံမှုရှားပါလာမယ်လို့ FAO ကပြောဆိုထားပါတယ်ရှင
်အခုတကားအပတ်စဉ်ကဏ္ဍကိုတင်ဆက်ပေးပါမယ်အရင်ဦးဆုံးဦးတင်ပေါင်တန်းအပတ်စဉ်တင်ဆက်နေတဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုကြားရမှာပါပညာရေးမှာအရေးကြီးတဲ့လူနည်းစုအခွင့်အရေးတရက်ကတော့မိခင်ဘာသာစကားနဲ့ကျောင်းချိန်အတွင်းသင်ကြားရေးဖြစ်ပါတယ်မြန်မာပညာရေးစနစ်မှာတော့ဒီလူနည်းစုအခွင့်အရေးတွေတိတ်မရကြသေးပါဘူးဖက်ဒရယ်ဒီမိုကရေစီနိုင်ငံတိုင်းနိုင်ငံကိုထူထောင်တဲ့အခါအဲ့ဒီအခွင့်အရေးအပါအဝင်လူနည်းစုအခွင့်အရေးတွေကိုဖွဲ့စည်းပုံနဲ့အကာအကွယ်ပေးထားပါတယ်ဦးတင်မောင်တန်းကဒေါက်တာသိန်းရွင်နဲ့မေးမြန်းပြီးဒုတိယပိုင်းအဖြစ်ဆက်လက်ဆွေးနွေးထားတာနားဆင်ကြပါခင်ဗျာ
ပညာရေးမှာလူနည်းစုအခွင့်အရေးများကိစ္စပထမပိုင်းကိုပြီးခဲ့တဲ့အပတ်ကဒေါက်တာသိန်းတွင်နဲ့ကျွန်တော်တို့ဆွေးနွေးခဲ့ကြပါတယ်။နိုင်ငံချို့မှာလူနည်းစုအခွင့်အရေးနဲ့ပတ်သက်ပြီးဥပဒေပြဋ္ဌာန်းသတ်မှတ်ထားကြပါတယ်။လူနည်းစုဆိုတာဘာလို့အဓိပ္ပာယ်ဖွင့်ဆိုသတ်မှတ်ကြပါတယ်။မြန်မာနိုင်ငံမှာလည်းဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေအရလူနည်းစုဆိုတာကိုဖွင့်ဆိုဖို့တော့အတူ ူတွေစုအခွင့်အရေးဆိုင်ရာဥပဒေတရားတည်ထမ်းဖို့လည်းလိုအပ်တယ်လို့ဆရာသိန်းတွေကဆွေးနွေးခဲ့ပါတယ်။ဒီလိုဆွေးဆောင်ကြမှာတော့လူများစုလူနည်းစုလို့သတ်မှတ်တဲ့အခါဌာနေတိုင်းသားသဘောအရလူမျိုးသဘောအရရင်ချင်းမှုသဘောအရလူမျိုးအုပ်စုတစုဟာတခြားအုပ်စုတွေအပေါ်မှာအင်္ဂလိပ်လို subordinacy လို့ခေါ်တဲ့အထက်စီးသဘောလက်အောက်ခံသဘောဦးစားပေးအလေးမထားသောသဘောအထင်သေးခံသဘောတွေရှိနေသလားဆိုတဲ့အချက်ကတော့ချက်ဖြစ်တယ်လို့ပြောထားပါတယ်လူရဲ့အနှဲများကအဓိကမကြဘူးလို့လည်းဆိုပါတယ်အဲ့ဒီလိုသဘောတွေရှိမရှိအကဲဖြတ်တဲ့အခါမှာလဲလူများစုကတော့သူတို့မှာအဲ့ဒီလိုသဘောထားတွေမရှိကြပါဘူးလို့ပြောတာကြတယ်မို့လူတဲစုကအဲ့ဒီလိုခံစားထင်မြင်တာရှိမရှိနဲ့ချိန်ထိုးအကဲဖြတ်တာကြပါတယ်ဒီမနက်ကမှလဲလူတဲစုရဲ့သဘောကိုပထမပိုင်းမှာဆရာသိန်းတွေကဆွေးနွေးခဲ့ပြီးပညာရေးမှာမူဝါဒချမှတ်ရေးနဲ့ပတ်သက်လို့အခုလိုအဆုံးဖတ်ခဲ့တာနဲ့ဒုတိယပိုင်းကိုစလိုက်ပြရစီခင်ဗျာ
ပညာရေးမူဝါဒတွေရေးဆွဲတဲ့အခါမှာပေါ့ပညာရေးဥပဒေတွေမူဝါဒတွေရေးဆွဲရင်လည်းဒီလူတဲစုတွေပါဝင်တဲ့အဲ့မှာလူများစုကရေးဆွဲရင်သူကလူများလူနည်းစုရဲ့အခွင့်အရေးကိုသူတို့ထည့်သွင်းစဉ်းစားဖို့မှာသူတို့အားနေတတ်တယ်မိနေတတ်တယ်။ဒါကြောင့်ပညာရေးမူဝါဒတွေဥပဒေတွေရေးဆွဲရင်လည်းဒါလူနည်းစုဒီကိုယ်စားလှယ်တွေပါဝင်သင့်တယ်။နောက်အနေအဆအဆင့်ကျောင်းအဆင့်မှာလည်းပဲဒီကျောင်းရဲ့မူဝါဒတွေရေးဆွဲချမှတ်တဲ့အခါမှာဒါလူနည်းစုတွေရဲ့ပညာရေးဆိုင်ရာအခွင့်အရေးတွေကိုထည့်သွင်းပါဝင်သင့်တယ်လို့ကျွန်တော်ကမြင်ပါတယ်
။ Okay. ဒီဘာသာစကားတွေကိုကျွန်တော်တိုင်းသားဘာသာစကားတွေကိုပါသင်ကြားရေးကိုပြောတဲ့အခါတိုင်းမှာပညာရေးဘက်ကပုံကိုယ်တွေကကလေးတွေကဝေဒုံဝေဘိုးဖြစ်မယ်ဆိုတော့ပြောဆိုကြတာတွေကိုလည်းကြားဖို့ပါတယ်ဒါကကိုသိမ့်တွေကပညာရေးနဲ့ပတ်သက်ပြီးတော့လည်းပါတကူပဲယူထားတဲ့ပုံကိုယ်တယောက်ဖြစ်တယ်ဆိုတော့ဒီအမြင့်ဒီအယူဆဟာပညာရေးသဘောတရားတွေနဲ့ဆိုရင်ကိုက်ညီမှုရှိပါသလား
ဒီပညာရေးမှာတော့ဒီကလေးတွေကဘာပဲကွဲပြားကွဲပြားပညာရေးမှာအဲတန်းတူခွင့်ရေးပေါ့ပညာသင်ကြားပိုင်ခွင့်တန်းတူခွင့်ရေးရှိတယ်နဲ့အဲ့ဒါကိုဒါပညာရေးဆောင်ရွက်တဲ့သူတွေအဲ့ဒါသတိထားပြီးတော့ဒါခွဲခြားဆက်ဆံတာမလုပ်ဖို့ပေါ့ဒီခွဲခြားဆက်ဆံတာလုပ်လိုက်ရင်ကလေးတွေရဲ့ပညာသင်ကြားရေးမှာထိခိုက်မယ်နိဒီအမျိုးမျိုးကွဲပြားမှုအမျိုးမျိုးရှိတယ်လူမျိုးရကွဲပြားတာရှိတယ်ကိုယ့်ကိုယ်ယုံကြည်မှုရကွဲပြားတာရှိတယ်ဆိုတော့လူမျိုးရနောက်ခံရကွဲပြားတာတွေရှိတယ်ဆိုတော့အဲ့ဒီကွဲပြားချက်ကိုဒီကိုထည့်သွင်းစဉ်းစားပြီးတော့ကလေးအလုံးပညာသင်ယူခွင့်ရနိုင်ဖို့ပေါ့ဒါအဲ့ဒါကိုကျွန်တော်တို့ပညာရေးဆောင်ရွက်တဲ့သူတွေကထည့်သွင်းစဉ်းစားဆောင်ရွက်ဖို့လိုပါတယ်
။ဟုတ်ကဲ့ဒီမြန်မာနိုင်ငံရဲ့ပညာရေးတိုင်းသားဘာသာစကားနဲ့ပညာရေးစနစ်ကိုကြည့်လို့ရှိရင်1988ခုနှစ်မတိုင်မြင်ကဆိုလို့ရှိရင်เนาะကျွန်တော်ဆရာဦးသားဦးပြောပြချက်အရာဆိုလို့ပေါ့เนาะဆိုရင်တိုင်းသားဘာသာစကားတွေကိုတိုင်းပြည်နယ်တွေမှာ၄ဒန်းအထိသင်ကြားခဲ့။၄ဒန်းနောက်ပိုင်းကျတော့ကျွန်တော်တို့ကလေးတွေကိုဘာသာစကားနှစ်ခုသင်ရင်ခက်ခဲဝင်တုံ့ဝင်ဖို့ဖြစ်ပါဆိုလို့ဆိုပြီးတော့တော့အင်္ဂလိပ်စာလည်းသင်ရတာသင်လာရတဲ့အခါကျတော့ဘာသာစကားအသုံးမှုဖြစ်သွားလိမ့်မယ်ဆိုပြီးတော့ဒါခြံထားခဲ့တယ်ပေါ့နော်တော့ဒါပေမဲ့စစ်အစိုးရပြီးခဲ့တဲ့ပထမစစ်အစိုးရတက်လာပြီးကတည်းကလေးနာတိစောစောကပြည်နယ်တွေမှာသင်တဲ့စနစ်ကလည်းအပြည့်ပြည့်သွားခဲ့တယ်နော်နောက်ပိုင်းကျွန်တော်တို့ဒီဦးသိန်းစိန်အစိုးရလက်ထက်ပြီးတော့ဒေါက်တာဆန်းစုကြည်အစိုးရလက်ထက်ပေါ့လက်ထက်မှာတိုင်းသားဘာသာစကားတွေကိုပြန်သင်မယ်လို့ပြောတဲ့အခါမှာလည်းမြမဘာသာစကားနဲ့သင်တဲ့နော်ဖတ်စာကိုတိုင်းသားလိုဘာသာပြန်ပြစ်တာရှိလာဥပမာအဖြစ်အဲမမဝဝထထကဆိုတဲ့ဟာလေးကိုဘာလို့ဖတ်ဖို့လွယ်အောင်ပြောထားပေမဲ့လို့အဲ့ဒါကိုရှမ်းလိုကရင်လိုကချင်လိုတွေဘာသာပြန်ပြီးတော့သေယုံညနာဆိုပြီးလုပ်ပြစ်တာရှိဒါတွေကဟောပညာရေးအရာလုံးသိတယ်လားဒီလိုဘာသာပြန်တဲ့ကိစ္စတွေအောက်ကိုသိနေဘယ်လိုများဖြစ်ပါလဲ
။ Okay ။ဆောစောပြောတဲ့ဒီပညာဘာသာစကားဆိုင်ရာပညာရေးရဲ့ဒီတမိုင်းကြောင့်ပါပေါ့။ဒီအရင်တွက်လိုက်ရပြီးတဲ့နောက်ပိုင်းမှာတော့ဒီတိုင်းအင်းသားဘာသာစကားတွေသင်ကြားခွင့်ရတယ်။62ခုနှစ်ဥနေဝင်အာဏာသိမ်းပြီးတဲ့နောက်မှာဒီကျောင်းသင်ကျောင်းသုံးဘာသာစကားကိုဗမာစကားလို့သတ်မှတ်ပြီးတော့တိုင်းအင်းသားဘာသာစကားတွေသင်ကြားခွင့်မရတော့တိုင်းအင်းသားဘာသာစကားသင်နေဆရာတွေလည်းတခြားဘာသာပြောင်းပြောင်းမပြောင်းရင်ဒီအလုပ်ထွက်ရတယ်ဆိုတော့အခုနောက်ပိုင်းမှာဒီရွေးကောက်ခံအစိုးရလက်ထက်မှာဒီတိုင်းရင်းသားဘာသာစကားတွေတောင်းဆိုလာတာများတဲ့ခါကျတော့ကျောင်းပြင်ပမှာတိုင်းရင်းသားဘာသာစကားသင်ခွင့်ဆိုပြီးတော့လှုပ်လာတယ်ကျောင်းတွင်းမှာတော့ကျောင်းချိန်တွင်းမှာတော့ဗမာလူပဲသင်ရတယ်ဖတ်စာအုပ်တည်းကဗမာလူပဲ ကျောင်းကျင်ပြင်ပမှာတိုင်းရင်းသားဘာသာတွေတက်ဆိုင်ရာတိုင်းရင်းသားကလေးတွေကိုသင်ကြားခွင့်ပြုလာတယ်ခုနပြောတဲ့အဲဒီတိုင်းရင်းသားကလေးတွေသင်ဖို့စာအုပ်ကိုမြန်မာဖတ်စာအုပ်တွေကိုတိုင်းရင်းသားဘာသာနဲ့ပြန်တော့အဆင်မပြေတာတွေဖြစ်လာတယ်အဆင်မပြေတာကအဲဒီခုနအဲမြန်မာဖတ်စာအုပ်တိုင်းရင်းသားလို့ပြန်ရတာအဆင်မပြေဘူးဘာသာစကားတစ်ခုနဲ့တစ်ခုနဲ့ကဒီတိုက်ရိုက်ဘာသာပြန်မှုမှာအဆင်မပြေဘူးနောက်တစ်ခုကကျောင်းကျင်ပြင်ပမှာအဲသင်ခိုင်းတဲ့အတွက်လည်းအဆင်မပြေဘူးကျောင်းသားတွေကကြာကျောင်းကျင်ပြီးသွားရင်သူတို့ကစားကျင်တယ်တချို့ကလေးတွေကမိဘအလုပ်တွေကူရမယ်တချို့ကအဲကျောင်းအဲကျူရှင်တွေတက်ရမယ်ဆိုတော့ကျောင်းကျင်ပြင်ပမှာသင်တဲ့ဘာသူတို့တိုင်းရင်းသားဘာသာစကားကိုသူတို့အဲဟိုမှာအခက်ခဲရှိတယ်သင်ဖို့မှာအဲ့တော့ကျွန်တော်တို့တောင်းဆိုတာကကျောင်းကျင်ပြင်ပသင်တာမဟုတ်ဘူးကျောင်းကျင်ပြင်ပမှာသင်ပေးဖို့မဟုတ်ဘူးစာသင်ခန်းအတွင်းမှာပဲသူတို့နားလည်တဲ့ဘာသာစကားကိုကျောင်းကျင်အတွင်းနဲ့သင်ဖို့ကျွန်တော်တို့တောင်းဆိုနေတာကမိခင်ဘာသာစကားအခြေပြုတဲ့ပညာရေးပါဆိုကလေးတိုင်းကသူတို့အိမ်မှာပြောတဲ့သူမိဘပြောတဲ့ဘာသာစကားရှိတယ်။အဲ့ဒါကသူတို့နားလည်တယ်၊မွေးကလေးကစကားတက်ကလေးကအဲသူတို့မိခင်ဘာသာစကားကိုကောင်းကောင်းနားလည်တယ်။အဲ့တော့ကြောင်းနေတဲ့အခါကျရင်သူနားလည်တဲ့စကားနဲ့စတင်ပြဖို့ပေါ့အဲ့ဒါကျွန်တော်တောင်းဆိုတာပါ။ဆိုတော့သူနားလည်တဲ့ဘာသာစကားနဲ့သင်ကြားခွင့်မရရင်ကလေးတွေကကြောင်းမှာစတင်ဖို့ခက်တယ်။အခုကျွန်တော်တို့တောင်ပေါ်ကကလေးတွေအဲ့ဒီခက်ခဲရှိတယ်။တောင်ပေါ်ကအစိုးရဖွင့်တဲ့ကြောင်းနေရဗမာလူတင်တယ်ဆရာကြီးကလည်းဗမာလူမျိုးတွေပဲဖတ်စာအုပ်ကြီးကလည်းဗမာစာနဲ့ရေးတာပဲတော့ကလေးတွေကအိမ်မှာသူတို့ရဲ့တိုင်းရင်းသားဘာသာစကားကရင်စကားကချင်စကားရှမ်းစကားပြောတယ်ကြောင်းရောက်တော့ဗမာလူတင်တော့နားမလည်ဘူးဆရာပြောတာလည်းနားမလည်ဘူးသူတို့ပြောတဲ့စကားကိုလည်းဆရာကနားမလည်ဘူးအဲ့ဒီအတွက်ကလေးတွေမှာပညာရေးမှာအခက်အခဲဖြစ်တယ်ကြောင်းဆော့ဆော့ထွက်ရတယ်ဆိုတော့အဲ့ဒီဘာသာစကားကြောင့်တိုင်းရင်းသားကလေးငယ်တွေကဘာသာစကားဆိုင်ရာလူနည်းစုကလေးငယ်တွေပေါ့တိုင်းနာကလေးငယ်တွေကပညာရေးခွင့်လာဆုံးရှုံးနေ။အဲဒါကြောင့်ကျွန်တော်တို့အခုတောင်းဆိုနေတာက Mother Tongue Based Multilingual Education ။သူကကလေးတွေကသူ့ရဲ့မိခင်ဘာသာစကားကိုအခြေပြုတဲ့ဘာသာစကားနဲ့စတင်ပြီးတော့တဖြည်းဖြည်းနဲ့မှတခြားအဲဒီနိုင်ငံသုံးဘာသာစကားတို့နိုင်ငံတကာသုံးဘာသာစကားတို့ကိုတိုးချဲ့တင်သွားဖို့အဲဒီလိုကျွန်တော်တို့အကြံပေးနေတာပါ။ခုနပြောတဲ့ကျောင်းကျင်ပြင်ပတင်တယ်အဲဗမာဖတ်စာအုပ်ကိုဘာသာပြန်တင်တယ်ဆိုတာလက်တွေ့မှာအခက်အခဲရှိတယ်ဆင်မပြေဘူး။ဟောအခုအဲကျောင်းအတွင်းကျောင်းကျင်အတွင်းမှာပဲမိခင်ဘာသာစကားအခြေပြုတဲ့ဘာသာစကားစုံပညာရေးကိုသင်ဖို့သင်တယ်လို့ကျွန်တော်တို့တိုက်တွန်းတာပါ။ဟု
တ်ကဲ့အဲအခုကိုသိမ့်ပင်ဆွေးနွေးသွားခဲ့တာလေပေါ့နော်ကျွန်တော်တို့ပြန်ချုပ်ကြမယ်ဆိုရင်ဖက်ဒရယ်နိုင်ငံတစ်ခုကိုထူထောင်နိုင်မယ်ဆိုရင်စောစောကကိုသိမ့်ပင်ဆွေးနွေးသွားတဲ့အထက်ကဘလူးကိစ္စတွေကိုနော်အခုစိုးရွားကတော့လုပ်ပါမဟုတ်ဘူးပေါ့လေနော်မောင်လာမဲ့အစိုးရတွေကဦးစားပေးကြိုက်တွေ့တဲ့လို့ထင်ပါတယ်ဘာကြောင့်ပါလဲ
ဒီအခုနောက်ကျွန်တော်တို့နိုင်ငံထူထောင်တော့မယ်အခုတောင်းဆိုနေကြတာကကျွန်တော်တို့အဲနိုင်ငံကိုဖက်ဒရယ်ပြည်ထောင်စုပေါ့ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုထူထောင်ဖို့ဆိုပြီးတော့ဒါကြေကြေပြန့်ပြန့်တောင်းဆိုနေကြတယ်အဲ့ဒီအတွက်ဆိုရင်ကျွန်တော်တို့အခြေခံဥပဒေအခြေခံဥပဒေရေးဆွဲကြတဲ့အခါမှာအဲကျွန်တော်တို့နိုင်ငံမှာနေထိုင်တဲ့လူနည်းစုတွေပေါ့ခုနပြောတဲ့လူနည်းစုအမျိုးအစားအမျိုးမျိုးပေါ့ဒီလူမျိုးတို့ဘာသာစကားတို့ကိုယ်ပွင့်ယူကြည်မှုတို့အဲလူနည်းစုအမျိုးမျိုးရဲ့အခွင့်အရေးကိုအခြေခံဥပဒေမှာလဲကောက်ွယ်ပေးတင်တယ်။နောက်ပညာရေးမူဝါဒတွေပညာရေးဥပဒေတွေရေးဆွဲရင်လည်းလူနည်းစုတွေရဲ့ပညာရေးဆိုင်ရာအခွင့်အရေးကိုတိတိလင်းလင်းဖော်ပြပေးတင်တယ်။နောက်ကျွန်တော်တို့ဒါပညာရေးသမားတွေလောက်ရမယ်တရုတ်ညွန်းနှန်းလေတရုတ်ညွန်းနှန်းတွေမှာလဲအလားတူပဲဆိုတာလူမျိုးတစ်မျိုးရဲ့ညီချင်းမှုဓလေ့ထုံးစံတွေလွှမ်းမိုးဖို့မသင့်ဘူး။ကျွန်တော်တို့နိုင်ငံမှာစုပေါင်းနေထိုင်တဲ့လူမျိုးအလုံးမှာသူတို့ကိုယ်ပိုင်ယဉ်ကျေးမှုတွေရှိတယ်၊တမိုင်းတွေရှိတယ်၊ဒလိထုံးစံတွေရှိတယ်။အဲ့ဒါကိုသူတို့တင်ယိုးညွှန်းနှန်းနေမှာထည့်သွင်းပေါ်ပြောက်ခင်ပေါ့။သူတို့ဒေတာဆိုင်ရာတင်ယိုးတွေ၊သက်ဆိုင်ရာလူမျိုးအသီးသီးကသူတို့လူမျိုးနဲ့ကန့်ညီတဲ့ဒေတာဆိုင်ရာတင်ယိုးတွေပြဋ္ဌာန်းတင်တယ်။နောက်ဘာသာစကားမှာလည်းအလားတူပဲလူနည်းစုကလေးတွေရဲ့ဘာသာစကားသူတို့နားလည်တဲ့ဘာသာစကားကိုကျောင်းသုံးဘာသာစကားနဲ့ပြဋ္ဌာန်းတင်တယ်။ကျောင်းသင်ဘာသာစကားနဲ့ပြဋ္ဌာန်းတင်တယ်။တပြိုင်တည်းထက်မှာပဲကျွန်တော်တို့အများသုံးတဲ့နိုင်ငံသုံးဘာသာစကားတို့နိုင်ငံတကာစကားတွေကိုလည်းဒါအဲတိုးချဲ့တင်သွားတင်ပါတယ်။နောက်ကျောင်းပညာရေးဆိုင်ရာဒီမူဝါဒတွေဒါဥပဒေတွေရေးဆွဲတဲ့အခါမှာဒီကိုစားပြုပါဝင်တင်တယ်လေ။ဆိုတာတစုံတစ်ယောက်တစ်ဖွဲ့ရနေရေးတာမျိုးမဟုတ်ဘဲနဲ့သက်ဆိုင်တဲ့သူတွေအားလုံးပါဝင်တင်တယ်။အဲ့တော့ပညာရေးမူဝါဒတွေဥပဒေတွေရေးဆွဲတဲ့အခါမှာလူနည်းစုကိုစားပြုတဲ့သူတွေပါဝင်ဖို့လိုအပ်တယ်။နောက်တစ်ခါကျွန်တော်တို့အခုနောက်တစ်ချိန်ကျရင်တော့ကျွန်တော်တို့စီမံခန့်ခွဲမှုတွေကဒီအပေါ်ကနေအမိန်ပေးတာမဟုတ်တော့ဘဲနဲ့သူတက်ဆိုင်ရကိုစားပြုမှုနဲ့စီမံခန့်ခွဲမှုတွေလုပ်မှဖြစ်တဲ့အတွက်ဒီတက်ကတူတွေကျောင်းတွေရဲ့စီမံခန့်ခွဲမှုဆောင်ရွက်တဲ့အခါမှာလူနည်းစုတွေရဲ့ကိုယ်စားလှယ်တွေပါဝင်တဲ့လူမြင်တယ်ဒါမှသာဒီတစ်ခုခုဆုံးဖြတ်ချက်ချတဲ့အခါမှာလူနည်းစုတွေရဲ့ကိုယ်စားလှယ်တွေပါဝင်မှအ သူတို့ကိုကိုစားပြုပြီးတော့လူနည်းစုတွေရဲ့အခွင့်အရေးကိုကာဝယ်နိုင်မှာဖြစ်တယ်။ဒါကြောင့်ကျွန်တော်တို့ဒီမြန်မာနိုင်ငံရဲ့ပညာရေးကိုဆောင်ရွက်တဲ့အခါမှာဒီလူနည်းစုတွေရဲ့ပညာရေးဆိုင်ရာအခွင့်အရေးတွေကိုထည့်သွင်းစဉ်းစားပြီးတော့ဆောင်ရွက်သင့်တယ်လို့ကျွန်တော်ကမြင်ပါတယ်အကြံပြုချင်ပါတယ
်။ဟုတ်ကဲ့တော်တော်လေးပြည့်ပြည့်စုံစုံကိုကိုသိပ်ပြီးဆွေးနွေးသွားခဲ့တာပါ။ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ခင်ဗျာ
။အခုဆွေးနွေးခဲ့သူကတော့ဒေါက်တာသိန်းဝင်ဖြစ်ပါတယ်။ဆရာအကြောင်းတွေမှာ critical thinking လို့အင်္ဂလိပ်လိုခေါ်တဲ့ဝေဖန်သုံးသပ်နိုင်စွာဓမ္မဖို့ဝိပဿနာဉာဏ်ရရှိအောင်မြန်မာနိုင်ငံကဆရာဆရာမတွေကိုသင်ပြပုံနည်းစနစ်တွေလေ့ကျင့်ပေးနေကြတာနှစ်ပေါင်းများစွာကြာခဲ့ပါပြီ။ဒီလုပ်ငန်းကိုလုပ်ဖို့လဲ Thinking Classroom Foundation ကိုထူထောင်ခဲ့သူဖြစ်ပါတယ်။မြန်မာနိုင်ငံဟာလူနည်းစုအခွင့်အရေးတွေကိုလေးစားတဲ့တိုင်းပြည်တစ်ပြည်ဖြစ်ပါစေလို့ဆုတောင်းလိုက်ပါတယ်။ကျွန်တော်တမန်သားမှာ
လူနည်းစုပညာရေးအခွင့်အရေးအကြောင်းတင်ဆက်တဲ့ဥတည်မောင်သားအစီအစဉ်တင်ဆက်တဲ့ဒီမိုကရေစီလူခွင့်ရေးနဲ့ခေပြိုင်ကပအစီအစဉ်ဖြစ်ပါတယ်။သောတာရှင်များအနေနဲ့သတင်းမှန်တွေကိုအချိန်နဲ့တပြေးညီဖတ်ရှုနိုင်ဖို့မိုဘိုင်းတယ်လီဖုန်းတွေမှာ VOA Plus application ကိုဒေါင်းလုဒ်ရယူနိုင်ကြပါတယ်။ VOA American တန်ရဲ့တနင်္ဂနွေမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဆက်လက်ပြီးတော့တပတ်အတွင်းထိတ်တန့်ရောက်မြန်မာသတင်းတွေကိုတင်ဆက်ပေးပါမယ်။မြန်မာနိုင်ငံရေးနဲ့ပတ်သက်ပြီးအမေရိကန်နဲ့စင်ကာပူခေါင်းဆောင်တွေဆွေးနွေးခဲ့ကြပါတယ်။မြန်မာစစ်ကောင်စီကသူ့ရဲ့နိုင်ငံသားရေးဝန်ကြီးကိုတရုတ်အစိုးရနဲ့ဆွေးနွေးခဲ့ပါတယ်။ကမ္ဘာကနိုင်ငံတကာအကြက်တဲတွေကိုအောင်းဆိုင်နေချိန်မှာမြန်မာစစ်ကောင်စီကတိုင်းရင်းသားဒေသတွေမှာစစ်ရှင်မြင့်တင်နေပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုနန်းလောင်နဲ့ကိုဝင်းခန့်တို့ကတင်ဆက်ပေးပါလိမ့်မယ်ခင်ဗျာ။
And prosperity throughout
America နိုင်ငံကိုရောက်ရှိခဲ့တဲ့စင်ကာပူဝန်ကြီးချုပ်လီရှောင်လွန်းနဲ့သမ္မတဂျိုးဘိုင်ဒန်တို့ Washington DC ကသမ္မတအိမ်ပြည်တော်မှာတွေ့ဆုံပြီးမြန်မာနိုင်ငံမှာလက်တလောဖြစ်ပေါ်နေတဲ့အခြေအနေတွေအပါအဝင်အာဆီယံအမေရိကန်ဆက်ဆံရေးနဲ့ဒေသရင်းအခြေအနေတွေကို March 29ရက်နေ့ကဆွေးနွေးခဲ့ပါတယ်။မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းပြည်သူတွေခံစားနေရတဲ့အခြေအနေတွေအပေါ်အထူးဆိုရင်ကြောင့်တွေ့ဆုံမှုအပြီးအိမ်ပြည်တော်မှာပူရဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသမ္မတဂျိုးဘိုင်ဒန်ကပြောပါတယ
် We're deeply concerned both of us by the continuing suffering and violence in Burma
။ဝန်ကြီးကမှမနစ်တုန်းကစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဖြစ်ပေါ်လာတဲ့အကြမ်းဖက်မှုတွေနဲ့ပြည်သူတွေခံစားနေရတဲ့အခြေအနေတွေပေါ်မှာကျွန်တော်တို့နှစ်ယောက်စလုံးကအထူးပဲစိုးရိမ်ပူပန်ကြပါတယ်။ဒီအာဏာသိမ်းမှုကလူသားစာနာမှုဆိုင်ရာကြီးမားတဲ့အခက်အခဲတွေဖြစ်ပေါ်စေပြီးတော့မြန်မာပြည်သူတွေအတွက်ဆယ်စုနှစ်နဲ့ချီဒီမိုကရေစီနဲ့စီးပွားရေးဆိုင်ရာတိုးတက်မှုတွေကိုနောက်ပြန်လှည့်သွားစေပါတယ်
။အာဆီယံဘုံသဘောတူညီချက်ကိုစစ်ကောင်စီကအမြန်ဆုံးအကောင်အထည်ဖော်ဖို့အတွက်လဲသမ္မတဘိုင်ဒန်ကသတင်းစာရှင်းလင်းပွဲအတွင်းတောင်းဆိုသွားပါတယ်။မြန်မာအရေးငြိမ်းချမ်းစွာအဖြေရှင်နိုင်ရေးစင်ကာပူနဲ့အာဆီယံအဖွဲ့တို့ကအပြုသဘောဆောင်ပြီးတော့ကြားဝင်ဆောင်ရွက်ပေးနေတဲ့အပေါ်ကျေးဇူးတင်ကြောင်းစာနာမှုဆိုင်ရာအကူအညီတွေအဟအကြာမရှိပေးနိုင်ရေးအတွက်ကြေညာချက်မှာတောင်းဆိုထားပါတယ်။အင်ပြူရောတွေ့ဆုံမှုအပြီးခေါင်းဆောင်တို့ပူရဲထုတ်ပြန်ချက်မှာတော့မြန်မာအယက်သားတွေအပေါ်အကြမ်းဖက်မှုတွေရပ်တန့်ဖို့ဒေါက်အောင်ဆန်းစုကြည်သမ္မတဝင်းမြင့်နဲ့နိုင်ငံခြားသားတွေအပါအဝင်ဖန်ဆီးခန္ဓာသူအလုံးပြန်လုပ်ပေးဖို့လည်းတောင်းဆိုထားပါတယ်။လီရှောင်လွန်းဟာဂျိုးဘဒန်သမ္မတဖြစ်လာပြီးနောက်ပိုင်းအင်ပြူရောကိုလာရောက်လည်ပတ်တဲ့အာဆီယံနိုင်ငံတွေထဲကပထမဆုံးခေါင်းဆောင်ဖြစ်ပါတယ်။သူဟာသမ္မတဘဒန်နဲ့သူသမ္မတကမလာဟဲရစ်တို့အပြင်အမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်တို့နဲ့လည်းပြီးခဲ့တဲ့အင်္ဂါနေ့မှာတွေ့ဆုံခဲ့ပါတယ်။
အာရှပစိဖိတ်ဒေသမှာသတင်းမီဒီယာတွေပေါ်ဖိနှိပ်မှုအခြေအနေတွေနဲ့ပတ်သက်လို့ American Outlook.နိုင်ငံရေးဆက်ကော်မတီမှာကြားနာခဲ့တာမှာတော့မြန်မာနိုင်ငံကအခြေအနေတွေကိုလည်းလေးထားပြောဆိုသွားပါတယ်။မြန်မာနိုင်ငံအပေါ်အဝင်းအရှေ့အာရှနဲ့ပစိဖိတ်ဒေသဟာသတင်းမီဒီယာတွေပေါ်ဖိနှိပ်မှုမှာထိတ်ဆုံးကနေရာယူနေတယ်လို့လည်းအာရှဒေသလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်တွေအပေါ်ဖိနှိပ်မှုခေါင်းစဉ်နဲ့မတ်လ30ရက်ကြားနာပွဲကိုဦးဆောင်ခဲ့တဲ့ဒီမိုကရက်လွှတ်တော်ကိုယ်စားလှယ် Edward Markey ကပြောဆိုလိုက်ပါတယ်။လူလက်စွာထုတ်ပေါ်ပြောဆိုခွင့်တွေကိုဖိနှိပ်တဲ့နေရာမှာထိတ်ဆုံးကရောက်နေတဲ့အာရှပစိဖိတ်ဒေသတွေထဲမှာတရုတ်မြန်မာဗီယက်နမ်နိုင်ငံတွေဟာသတင်းသမားတွေကိုဖမ်းဆီးထားတဲ့အစိုးဆုံးနိုင်ငံတွေထဲမှာရှိနေတယ်လို့အမေရိကန်လွှတ်တော်အရှေ့အာရှပစိဖိတ်ရေးရာနဲ့နိုင်ငံတကာစိုက်ဘာလုံခြုံရေးမှူးဝါဒဆိုင်ရာနိုင်ငံသားရေးဆက်ကော်မတီကအထက်လွှတ်တော်မှမာကီးကထောက်ပြခဲ့ပါတယ်သတင်းမီဒီယာတွေကိုဖိနှိပ်မှုတွေစင်စါဖြတ်တောက်မှုတွေဟာဒီမိုကရေစီလွတ်လပ်ခွင့်တွေအပေါ်တိုက်ခိုက်တာဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်။ဖိလစ်ပိုင်နိုင်ငံက2021ခုနှစ်နိုဘယ်ငြိမ်းချမ်းရေးဆုရှင်မာရီယာရစ်ဆာဝါရှင်တန်အခြေစိုက် Freedom House ဖွဲ့ကဆာရာကော့ခ်နဲ့ဟောင်ကောင် Watch ရဲ့မူဝါဒရေးရာအကြံပေးဂျိုဝီဆူတို့ကလည်းမြန်မာနိုင်ငံအပါအဝင်ဒေသတွေကသတင်းမီဒီယာတွေရှင်းဆိုင်နေရတဲ့အခက်အခဲတွေကိုကြားနာပွဲမှာထောက်ပြခဲ့ကြပါတယ်။သတင်းမီဒီယာလွတ်လပ်ခွင့်တွေ ပြေဝမရသေးတဲ့မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်စစ်အာဏာသိမ်းပြီးနောက်ပိုင်းသတင်းသမားတွေဖမ်းဆီးခံရတာမီဒီယာလုပ်ငန်းတွေပိတ်လိုက်ရတာအပါအဝင်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေပေါ်ဖိနှိပ်နေတဲ့အတိုင်းအတာကိုလည်းထွက်ဆိုခဲ့ကြပါတယ်
တရုတ်နိုင်ငံခြားရေးဝန်ကြီးရဲ့ဖိတ်ကြားချက်အရစစ်ကောင်စီနိုင်ငံခြားရေးဝန်ကြီးဦးဝနာမောင်လွင်ဟာတရုတ်နိုင်ငံကိုရောက်ရှိခဲ့ပါတယ်။တရုတ်မြန်မာနှစ်နိုင်ငံနယ်စပ်တင်ရင်းရင်းနဲ့နယ်စပ်ကုံတွေးရေးကိစ္စရပ်တွေအတွက်ဆွေးနွေးဖြစ်ကြမယ်လို့စစ်ကောင်စီပြောခွင့်ရကဝန်ကြီးခီးစင်အစမှာပဲ VOA ကိုပြောခဲ့ပါတယ
်။မြန်မာနိုင်ငံနဲ့တရုတ်နိုင်ငံပေါ့နော်။ကုံတွေးရေးမှာဆိုလဲမြန်မာနိုင်ငံနဲ့တရုတ်နိုင်ငံရဲ့ကုံတွေးမှုကနယ်စပ်ကုံတွေးမှုကအမြင်မှားဆုံးအခြေအနေဖြစ်တယ်။ပမာဏအကြီးမားဆုံးဖြစ်တယ်။ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့လည်းဖြစ်ပေါ်နေတဲ့နိုင်ငံရေးဒီပါရေးလုံခြုံရေးကိစ္စနဲ့ပတ်သက်ပြီးအခြေအပြန်ပြဆွေးနွေးနိုင်တယ်မယ်လို့ပြောလင့်ပါတယ်
။အင်ဒိုနီးရှား၊ထိုင်း၊ဖိလစ်ပိုင်နိုင်ငံတို့ရဲ့နိုင်ငံခြားရေးဝန်ကြီးတွေကိုလည်းတရုတ်နိုင်ငံခြားရေးဝန်ကြီးဝန်ကြီးကတီးခြားစီဖိတ်ကြားထားတယ်လို့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံထဲမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေ၊ပြည်သူ့ကာကွယ်ရေးအဖွဲ့တွေနဲ့စစ်ကောင်စီတပ်တွေ200အနက်တိုက်ပွဲဖြစ်နေချိန်ဒေသရင်းတည်ငြိမ်လုံခြုံရေးအတွက်ဆိုပြီးတရုတ်နိုင်ငံရဲ့ဝန်ကြီးကအခုလိုနိုင်ငံခြားရေးဝန်ကြီးတွေကိုဖိတ်ခေါ်ဆွေးနွေးနေတာဖြစ်ပါတယ်။မြန်မာနိုင်ငံတွင်နေဆက်ဒေသတွေမှာစစ်ကောင်စီတပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့နဲ့စစ်ရေးပဋိပက္ခဖြစ်ပွားနေတာဒေသတွင်မတည်ငြိမ်မှုရှိနေတာကြောင့်နေဆက်ကုံတို့ရဲ့အပါအဝင်စီမံကိန်းလုပ်ငန်းလှုပ်ဆောင်ဖို့ခက်ခဲနေတာပါ။တရုတ်အစိုးရအနေနဲ့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းရပ်တန့်နေတဲ့စီးပွားရေးရင်းနှီးမြှုပ်နှံမှုလုပ်ငန်းတွေပြန်လည်လက်ပတ်နိုင်ဖို့မြန်မာစစ်ကောင်စီနဲ့ဆွေးနွေးတော်မယ်လို့ယူဆကြောင်းလေလာသုံးသက်တွေကပြောပါရယ်။တရုတ်နိုင်ငံဟာမြန်မာစစ်တပ်ကိုနိုင်ငံရေးနဲ့နှီးပညာအရာအဓိကကြောထောက်နောက်ခံပေးနေတဲ့ဆိုရယ်ဆွဆွဲချက်တွေရှိနေပြီးတော့တရုတ်နိုင်ငံဖက်ကတော့အဲ့ဒီဆွဆွဲချက်တွေကိုအမြဲတစုညှင်းဆို့ထားပါရယ်။တရုတ်သမ္မတရှီကျင်းပင်ရဲ့2020ခုနှစ်မြန်မာနိုင်ငံခီးစဉ်အတွင်းကြောက်ဖြူအထူးစီးပွားရေးဆောင်မြန်မာနိုင်ငံစီးပွားရေးဆောင်ရန်ကုန်မြို့တဲ့ရှမ်းနယ်ကချင်ပြည်နယ်မှာနေဆက်စီးပွားရေးပူပေါင်းဆောင်မှုဇုန်နဲ့အပါအဝင်တရုတ်မြန်မာစီးပွားရေးစင်ကြံ CMEC စီမံကိန်းတွေကိုအရှိန်မြှင့်ဖို့တရုတ်အစိုးရနဲ့ NLD အစိုးရတို့ကြားသဘောတူခဲ့ကြတာဖြစ်ပြီးစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းအဲ့ဒီစီမံကိန်းတွေအားလုံးရပ်တန့်နေတာလည်းဖြစ်ပါတယ်
မလ29ရက်နေ့မှာကြောက်တဲ့တက်မတော်နေကိုနေပြည်တော်မှာစီအခမ်းအနားတွေနဲ့ကျင်းပခဲ့တဲ့အချိန်မှာပဲမြန်မာစစ်ကောင်စီအနေနဲ့အကြမ်းဖက်မှုတွေကိုရပ်ဆိုင်းပြီးဒီမိုကရေစီလမ်းကြောင်းပြန်လည်ဖော်ဆောင်ဖို့အမေရိကန်ပါဝင်နိုင်ငံပေါင်း20ကအကြီးအကဲချက်ထုတ်တိုက်တွန်းတောင်းဆိုခဲ့ကြပါတယ်။အဲ့ဒီထဲမှာအမေရိကန်၊ဗြိတိန်၊ကနေဒါ၊ဩစတြေးလျ၊နယူးဇီလန်၊တောင်ကိုရီးယား၊ယူကရိန်းအပါအဝင်တိုင်းပြည်20နဲ့ဥရောပသမ္မတနဲ့အာရှနိုင်ငံတွေထဲမှာတော့တောင်ကိုရီးယားနိုင်ငံကပါဝင်လက်မှတ်ရေးထိုးထားပါတယ်။ပြည်ရဲ့နှစ်ကတက်မရော်နေမှာလဲစစ်တပ်ရဲ့လက်ချက်ကြောင့်လူ100ထက်မနည်းသေဆုံးခဲ့ရတဲ့ဖြစ်ရပ်ကိုကြေညာချက်ကဖော်ပြထားပါတယ်မြန်မာစစ်တပ်ကအခုလိုဂျမ်းဖက်ဖိနှိပ်ကျူးလွန်နိုင်အောင်တချို့နိုင်ငံတွေကလက်နက်ရောင်းချပေးခဲ့ကြတာကိုလည်းကြေညာချက်မှာမိမောင်းထုတ်ပြထားတာပါကုလသမဂ္ဂထွေထွေညီလာခံရဲ့ဆုံးဖြတ်ချက်နဲ့အညီမြန်မာစစ်တပ်ကိုလက်နက်ပစ္စည်းတွေမရောင်းချဖို့ဤပညာဆိုင်ရာအကူအညီတွေမပေးချဖို့ကြေညာချက်မှာတောင်းဆိုထားပါတယ်မြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမေအောင်နိုင်ကကျန်းဖက်ဖွဲ့ရီနဲ့သူတို့ကိုထောက်ခံပံ့ပိုးပေးနေသူတွေကိုအမြင့်ပြတ်ချေမှုန်းသွားမယ်လို့တက်မရော်နေစီးရေးပြခန်းနာမှာပြောဆိုခဲ့ပါတယ်။မြန်မာစစ်တပ်အနေနဲ့တိုင်းဒေသဖွဲ့စည်းရေးနဲ့ညီညာရေးလုပ်ငန်းစဉ်တွေကိုဆက်လက်လှုပ်ဆောင်သွားမှာဖြစ်ပေမဲ့လို့အကျန်းဖက်ဖွဲ့ရီအနေနဲ့တော့ဆွေးနွေးစရာမရှိဘူးလို့လည်းပြောဆိုပါတယ်။မြန်မာနိုင်ငံမှာမနှစ်ကစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ကန့်ကွက်ဆန္ဒပြတဲ့ပြည်သူတွေကိုစစ်တပ်ကတရားလက်လွတ်အကျန်းဖက်ပြစ်ခတ်နှိမ်နင်းတဲ့အတွက်ဒေတာလိုက်လက်နက်ဆွဲကင်ပုံကန်နာတွေရှိလာခဲ့တာပါအဲ့ဒီနောက်ပိုင်းဖွဲ့စည်းခဲ့တဲ့ NUG ဂျာကာလာမျိုးသားညီညွတ်ရေးအစိုးရနဲ့ဒေတာကန်ပြည်သူ့ကာကွယ်ရေးတပ်တွေကိုမြန်မာစစ်တပ်ကအကြမ်းဖက်အဖွဲ့အစည်းတွေအဖြစ်တတ်မှတ်ကြေညာထားတာပါလက်ရှိမြန်မာနိုင်ငံရေးပြဿနာကိုပြေလည်စေဖို့ဆိုရင်အဲ့ဒီအဖွဲ့အစည်းတွေထဲမှာဆွေးနွေးဖြေရှင်းဖို့ပြည်ရင်းပြပပြောဆိုမှုတွေရှိနေတဲ့အချိန်မှာပဲမြန်မာစစ်ကောင်စီအကြီးအကဲကတော့အဲ့ဒီအဖွဲ့တွေနဲ့စည်းဆက်စရာမရှိဘူးလို့ယတိပြက်ပယ်ချထားတာဖြစ်ပါတယ်တမရော်နေခန္ဓာကိုတက်ရောက်ဖို့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေကိုစစ်ကောင်စီကဖိတ်ကြားထားပေမဲ့ KNU ကရင်မျိုးသားစည်းရုံးပါဝင်တချို့အဖွဲ့တွေကတော့တက်ရောက်ခြင်းမရှိပါဘူ
းယူကရိန်းကိုရုရှားကကျူးကျော်တဲ့စစ်သတင်းတွေနိုင်ငံတကာအာရုံစိုက်နေတဲ့အချိန်မှာပဲမြန်မာနိုင်ငံအရှိချမ်းအရက်သားတွေနေထိုင်ရာဒေသတွေမှာစစ်တပ်ကစေစုနှစ်တွေအတွင်းအပြင်းထန်ဆုံးစစ်ရေးအရာအရှိန်မြင့်ထိုးစစ်ဆင်နေတဲ့အကြောင်းလက်နက်ကိုင်တိုက်ပွဲဖြစ်ပွားတဲ့ဒေသတွေမှာအကူအညီပေးနေတဲ့ Free Burma Rangers အဖွဲ့ကပြောပါတယ်ကြရားပြည်နယ်ထဲမှာတိုက်လေရင်တွေနဲ့ဆေးရရင်တွေတုံပြီးတော့မြန်မာစစ်တပ်ကထိုးစစ်ဆင်တိုက်ခိုက်နေတဲ့အတွက်အရက်သားတွေထိခိုက်ဒိဆုံးခဲ့ကြောင်း Free Burma Ranger အဖွဲ့ဒါရိုက်တာ David of Ben က AB သတင်းဌာနကိုပြောပါတယ်သူတို့အဖွဲ့ကတိုက်ပွဲဖြစ်ပွားနေတဲ့အနေအထားတွေကိုသွားပြီးတော့သုံးလလုံးလုံးဒုက္ခရောက်နေသူတွေကိုဆေးနဲ့စားနပ်ရိက္ခာအကူအညီတွေပေးခဲ့တဲ့အကြောင်းမြန်မာနိုင်ငံတွင်ဒုတိယကမ္ဘာစစ်နောက်ပိုင်းအဆိုးဝါးဆုံးတိုက်ခိုက်မှုတွေကြုံတွေ့နေရတဲ့အကြောင်း Free Burma Ranger ကပြောပါတယ်လေချောင်းတိုက်ခတ်မှုအတွင်းအရက်သားတွေထိခိုက်ဒဏ်ရာရတဲ့အခြေအတွက်အတိအကျကိုတော့ဖော်ပြထားခြင်းမရှိပါဘူး ဒီလိုတိုက်ခိုက်နေတာဟာစစ်ရာဇဝတ်မှုမြောက်တယ်လို့လူအခွင့်ရေးစောင့်ကြည့်ရဲ့အဖွဲ့ကလည်းပြောဆိုထားပါတယ်။မြန်မာစစ်ကောင်စီကတော့လက်နက်ကင်ပဋိပက္ခတွေနဲ့ပတ်သက်လို့ PDF, NUG နဲ့တိုင်းရင်းသားလက်နက်ကင်အဖွဲ့တွေကအကြမ်းဖက်လို့ရတွေကျူးလွန်နေတာလို့အပြစ်ဖို့ပါတယ်။ဒီအတော်အတွင်းစကိုင်းတိုင်းချင်းပြည်နယ်အပြင်ကရင်ပြည်နယ်တွေက KNU တပ်တွေထိန်းချုပ်ရာနေရာတွေမှာစစ်ကောင်စီတပ်ရဲ့နေမြေရှင်းလင်းမှုတွေနဲ့အဆက်မပြတ်တိုက်ခိုက်မှုတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးနေရတဲ့စစ်ပေးဒုက္ခသည်တွေအလုံးနေရမပြတ်နိုင်သေးသလိုယာယီစခန်းတွေမှာခိုးလုံနေရတဲ့ပြည်သူအများများဖျားနာပြီးတော့မကြမ်းမမာဖြစ်နေကြတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။လောင်စာစီစင်းနဲ့ကုန်စည်နှုန်းအဆမတန်တက်နေတာကြောင့်အလူရှင်တွေရှာပါလာတဲ့အတွက်စစ်ပေးတန်းချောင်နေရတဲ့ပြည်သူတွေစားဝတ်ရည်ပိုးပြီးခက်ခဲလာတယ်လို့လည်းအကူအညီပေးနေသူတွေကပြောပါတယ်။
ဩစတြေးလျနိုင်ငံသားစီးပွားရေးပညာရှင်ရှောင်းတာနယ်ပေါ်ဆွဲဆိုထားတဲ့မြန်မာနိုင်ငံအစိုးရလျှို့ဝှက်ချက်များအဲ့ဥပဒေပုံမှ31ဂါငယ်နဲ့အမှုကိုမတ်လ31ရက်နေ့ကဇဗူတီရီအထူးတရားရုံးမှရုံးထုတ်စစ်ဆေးခဲ့တာမှအမှုတွဲပါနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်လည်းရုံးချင်းကိုတက်ရောက်ခဲ့တယ်လို့တရားရုံးနဲ့နှိစက်သူကပြောပါတယ်။ဒီအမှုမှာပြစ်မှုထင်ရှားကြောင်းဆုံးဖြတ်ရင်တော့ထောင်ဒဏ်14နှစ်ထိကျခံနိုင်ရပါတယ်။မီဒီယာတွေကိုသတင်းမပေးဖို့ဒေါ်အောင်ဆန်းစုကြည်ရဲ့ရှင်းလင်းတွေကိုစစ်ကောင်စီကပုံမှန်ထုတ်တားမြစ်ထားတာကြောင့်အမှုသွားမှုလာနဲ့ပတ်သက်ပြီးအသေးစိတ်ကိုတော့မသိရပါဘူး။အသက်86နှစ်ရှိပြီဖြစ်တဲ့ဒေါ်ဆန်းစုကြည်အနည်းကလူတချို့ကိုဗစ်ပိုးကူးစက်ခံနေရတာကြောင့်ပြီးခဲ့တဲ့28ရက်နေ့ကရုံးချင်းမှာတော့ဒေါ်ဆန်းစုကြည်ရုံးချင်းကိုမလာနိုင်ဘဲကွာရန်တင်းဝင်ခဲ့တယ်လို့ဆိုပါတယ်။ဒေါ်ဆန်းစုကြည်နဲ့အနည်းဝန်းကျင်မှာရှိသူတွေအားလုံးဟာစစ်တပ်ကဖမ်းဆီးထိန်းသိမ်းထားတဲ့ကာလအတွင်းကိုဗစ်ကာကွယ်ဆေးအပြည့်အဝထိုးထားကြပြီးဖြစ်ကြောင်းသူ့ရဲ့ရှေ့နေကပြီးခဲ့တဲ့နှစ်ဇူလိုင်လမှာပြောခဲ့တယ်လို့AFP သတင်းတရက်မှာဖော်ပြခဲ့ပါတယ်ခင်ဗျာ
VOA American တန်ရဲ့တနင်္ဂနွေမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ် VOA ရဲ့ Facebook စာမျက်နှာနဲ့ YouTube စာမျက်နှာတွေကပါရုပ်သံအဖြစ်နဲ့ကြည့်ရှုလို့ရအောင်တင်ဆက်ပေးနေတာဖြစ်ပါတယ်အခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကို Talking မျိုးသက်ကပြောပြပါလိမ့်မယ်ခင်ဗျာ
ယူကရိန်းတပ်တွေဟာစနေနေ့မှာရုရှားတန်ချက်ကကားတွေအပျက်စီးပုံတွေနဲ့ပြည်နေတဲ့မြို့တော် Kiev မြောက်ပိုင်းကနေရာအတော်များများကိုပြန်ပြီးသိမ်းယူနေပါတယ်။ယူကရိန်းအရှေ့ပိုင်းမှာစစ်စင်ရေးတွေကိုအာရုံစိုက်ဖို့အတွက် Kiev ဝန်ကျင်မှာစီးရေးလျှော့ချမယ်လို့ရုရှားကကြေညာခဲ့တဲ့ပြီးခဲ့တဲ့သတင်းဘက်ကစပြီးဒီမြောက်ပိုင်းဒေသတစ်လွှာကမြို့ရွာပေါင်း30ကျော်ကိုယူကရိန်းတပ်တွေပြန်ပြီးသိမ်းပိုက်နိုင်ခဲ့တယ်လို့ပြောပါတယ်။ယူကရိန်းတပ်တွေကတိုက်ထုတ်တာကြောင့်ဖြစ်စေသူတို့ဖာသာဖြစ်စေယူကရိန်းမြောက်ပိုင်းကနေပြန်ပြီးဆုတ်ခွာကြတဲ့ရုရှားတပ်တွေဟာတမင်တက်တဲ့မိုင်းတွေကိုထောင်ခဲ့ကြတယ်လို့ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီကဆွဆွဲလိုက်ပါတယ်အမေရိကန်နိုင်ငံဝါရှင်တန် DC ကသမ္မတအင်ဖြူအရှိမာတော့အမေရိကန်ရောက်မြန်မာနဲ့ယူကရိန်းနိုင်ငံသားတွေကယူကရိန်းကိုရုရှားဝင်ရောက်ကျူးကျော်တိုက်ခိုက်တာကိုကန့်ကွက်တဲ့အနေနဲ့ဆန္ဒပြခဲ့ကြပါတယ်ဒါဇင်နဲ့ချီတဲ့ဆန္ဒပြသူတွေဟာရုရှားအစိုးရရဲ့ယူကရိန်းကိုကျူးကျော်မှုကိုဆန့်ကျင်ကန့်ကွက်ခဲ့ကြတယ်လို့မြန်မာစစ်တပ်အတွက်ရုရှားကစစ်လက်နက်တွေရနေတာမြန်မာစစ်ကောင်စီကလည်းယူကရိန်းကိုရုရှားကျူးကျော်မှုအတွက်ထောက်ခံနေတာကိုပါဆန့်ကျင်ကြောင်းကန့်ကွက်ဆန္ဒပြကြတာဖြစ်ပါတယ်။အမေရိကန်ရေတပ်အတွက်နျူကလ িয়ার တိုက်ခိုက်ရေးရင်းငုတ်တင်ပေါ် USS Delaware ကိုဒလဝဲပြည်နယ်ဝယ်မင်တန်မြို့ကအခမ်းအနားမှာသမ္မတဂျိုးဘိုင်ဒန်တရားဝင်တာဝန်အပ်နှင့်လိုက်ပြီးဒါဟာအမေရိကန်အမျိုးသားလုံခြုံရေးအတွက်အားဖြည့်ပေးနိုင်မှာဖြစ်ကြောင်းပြောကြားခဲ့ပါတယ
်။တရင်ချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးတာပါ။ဒီတနင်္ဂနွေမနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကတော့ကိုညံဝင်းအောင်ဖြစ်ပါတယ်။အတန်လွှင့်တဲ့ရုပ်သံအင်ဂျင်နီယာတွေကတော့ဂျင်မီကော့ခ်နဲ့ဇူဘဲအတာရတူဖြစ်ကြပါတယ်။ဒီမနေ့ VOA အစီအစဉ်တွေကိုလိုင်းတို32လိုင်းတို့မီတာ49တို့ကနေလည်းဖမ်းယူနှาศင်နိုင်ကြပါတယ်။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးအန္တရာယ်ကင်းဝေးကြပါစေ VOA ကိုနားဆင်အားပေးတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ကျွန်တော်ကခင်မောင်စိုးမင်းပါခင်ဗျာ
This program has come to you from the Voice of America, Washington.